Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တရဲ့2023ခုနှစ်ဒီဇင်ဘာလ10ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်တန်လွင်စီစဉ်တွေကိုတော့လှိုင်းဒိုမီတာ1925နဲ့32တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။တောက်ကြညရဲ့အစီအစဉ်မှုကကျမစုမမ
။မင်္ဂလာညချမ်းပါရှင်။ကျမကတော့စုမြတ်မမ။ဂါဇာဒေသအရေးနဲ့ပတ်သက်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအစ္စရေးဝန်ကြီးချုပ်တခါဒီဂျော်ဒန်ဘုရင်တို့နဲ့ဂျာတာဘရီနေတုန်းကတယ်လီဖုန်းကနေပြီးတော့ဆက်သွယ်ဆွေးနွေးခဲ့ပါတယ်။အီရတ်နိုင်ငံဘက်ဒတ်မြို့တော်မှာရှိတဲ့အမေရိကန်တန်ယုံပေါ်ဒီရော့ကက်ဒုံးနဲ့တိုက်ခိုက်ခံရပေမဲ့ထိခိုက်သေးဆုံးမှုမရှိဘူးလို့အမေရိကန်နဲ့အီရတ်တာဝန်ရှိသူတွေကပြောပါတယ်။တခါမြန်မာလာအိုနဲ့ကမ္ဘောဒီးယားနိုင်ငံတွေမှာလူတွေကိုမှောင်ခိုကူးပြီးတော့အွန်လိုင်းငွေလိမ်ဂိုင်းတွေမှာအတင်းအလုပ်ဆေးခိုင်းမှုမှာပါဝင်ပတ်သက်နေသူတွေနဲ့လုပ်ငန်းတွေကိုအမေရိကန်ဗြိတိန်နဲ့ကနေဒါနိုင်ငံပေါင်းပြီးတော့ဒဏ်ခတ်အရေးယူမှုတွေလှုပ်လိုက်ပါတယ်။အခုလိုမျိုးထိတ်တန့်ရောက်တဲ့တွေကိုဒီကနေ့ညမှာကြီးညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညမှာသောရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ပလောက်ဝကနုံဘူးဗျူဟာကုန်းကိုအေးအေးရခိုင်တပ်တော်ကအလုံးရင်းနဲ့ထိုးစစ်ဆင်နေတဲ့အတွက်စစ်ကောင်စီတပ်နဲ့အေးအေးရခိုင်တပ်တော်တို့ကြားမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေလို့ဒေသခံတွေဆိုရင်နေကြပါတယ
်ဟုတ်ရင်တော့အများကြီးရှိတာပေါ့တိုက်ပွဲတွေကဖြစ်တဲ့နေရာမှာပြစ်တာမဟုတ်တာဒုရသည်မြို့ပေါ်ပဲပြစ်နေတယ်ဆိုတော့အကောင်လုံးကဆွရင်ရတာပဲ
ပလောဝဒေသခံပြောပြပေးခဲ့တာပါရှင်ဒီသတင်းနဲ့အတူရှမ်းပြည်နယ်မြောက်ပိုင်းကစစ်ကောင်စီတပ်စခန်းနှစ်ခုကိုတောင်းတက် TLN လေးကသိမ်းလိုက်ပါတယ်ရှမ်းပြည်နယ်စီဆိုင်မြို့မှာခိုးလုံနေတဲ့ကရင်နီစစ်ဆောင်3000ကျော်အခက်အခဲတွေ့နေပါတယ်ဒီလိုမျိုးနိုင်ငံတဝန်းစစ်ကောင်စီကိုတွန်းလှန်နေတဲ့စစ်စီရေးထဲမှာ NUG ရဲ့အခမ်းကဏ္ဍယာယီသမရဒူဝါလာရှိလာနဲ့ဆက်သွယ်မေးမြန်းခန်းအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုချိန်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့အတူပြောပြပေးပါမယ်ရှင်
အရှေ့လေပိုင်းဒေသကဂါဇာအရေးကိစ္စနဲ့ပတ်သက်လို့ဒီအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟူဂျော်ဒန်ဘီယံအဗ်ဒူလာတို့နဲ့တယ်လီဖုန်းပေါ်မှာကြာတာရင်းနေတုန်းကတီးကြားစီဆက်သွယ်ဆွေးနွေးခဲ့ပါတယ်။ပါလက်စတိုင်းဟာမတ်စစ်သွေးကြွတွေဖမ်းဆီးထားတဲ့တစားကန်တွေလွတ်မြောက်မလာသေးတဲ့ကိစ္စကစိုးရိမ်စရာဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်နတန်ယာဟူနဲ့ကြာတာရင်းနေတုန်းကဆွေးနွေးစဉ်မှာသမ္မတဘိုင်ဒန်ပြောကြားခဲ့ကြောင်းအင်ဗီရိုကသတင်းထုတ်ပြန်ပါတယ်။ဂါဇာဒေသတွေကိုလူသားချင်းစာနာတဲ့အကူအညီတွေမပြတ်ရေရှည်ပို့ပေးနိုင်ဖို့နဲ့အရက်သားတွေကိုကာကွယ်ဖို့အရေးကြီးတာကိုလည်းသမ္မတကအလေးထားပြောကြားခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြပါရတယ်။ဂါဇာမြောက်ပိုင်းကနေတောင်ပိုင်းကိုပါတိုးချဲ့စစ်ဆင်နေတဲ့အစ္စရေးအနေနဲ့ပါလက်စတိုင်းအရက်သားတွေမထိခိုက်အောင်ကာကွယ်မယ်လို့ပြောထားပေမဲ့လက်တွေ့အပြောနဲ့အလုပ်မညီဘူးလို့နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကလည်းသာသာပြင်းနေတော့ကဗြိတိန်နိုင်ငံသားဝင်ကြီးနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။ဟာမတ်စ်ဖွဲ့ကိုအမြင့်ပြတ်ချေမုန်းမယ်လို့ကြေကြော်ထားတဲ့အစ္စရေးကတော့ဂါဇာဒေသအပေါ်ဒီကနေ့လည်းအပြင်းထန်ဆက်လက်တိုက်ခိုက်နေပါတယ်။သာသာပြင်းနေတော့ကလည်းဂါဇာဒေသတွေကပြင်းမှတ်450လောက်ကိုကုန်းချောင်းရေချောင်းလေချောင်းတွေကနေတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကဒီကနေ့တောက်ကြနေမှာပြောကြားခဲ့ပါတယ်။အစ္စရေးနဲ့ဟာမတ်စ်ဖွဲ့ကြားဖြစ်နေတဲ့စစ်ပွဲ3လပြည့်သွားပြီဖြစ်ပြီးတော့အစ္စရေးတို့ပိတ်ဆို့တိုက်ခိုက်နေတဲ့ဂါဇာမှာလုံခြုံတဲ့နေရာဆိုတာမရှိတော့တဲ့အတွက်အခုအညီပေးတဲ့လုပ်ငန်းတွေရသလောက်ဖြစ်နေပြီလို့ကုလသမဂ္ဂကလည်းသတိပေးပါရတယ်။လူဦးရေနှစ်သန်းရှိတဲ့ဂါဇာဒေသမှာနေထိုင်သူ85ရာခိုင်နှုန်းလောက်ဟာအိုးအိမ်ပြစ်ပြီးတော့ဘေးလွတ်ရာပြေးနေကြရပြီးတချို့ဆိုရင်တစ်ချိန်မကစစ်ဘေးလွတ်မဲ့နေရာတွေကိုသွားရောက်ပုန်းခိုနေကြရတယ်လို့ကုလသမဂ္ဂကပြောကြားခဲ့ပါရတယ်
။အီရတ်မှာရှိတဲ့အမေရိကန်တန်ယုံဒီကနေ့မနေ့အစောပိုင်းတုန်းကရော့ကက်ဒုံးတွေနဲ့အပြစ်ခံခဲ့ရတယ်လို့အမေရိကန်နဲ့အီရတ်အရာရှိတွေကပြောပါရတယ်။လုံခြုံရေးတွေထူထူထပ်ထပ်ချထားတဲ့ green zone အတွင်းမှာရှိတဲ့ American တန်ယုံကိုပြစ်ခတ်တဲ့အဲ့ဒီဒုံးကြီးတချို့တန်ယုံရဲ့ဂိတ်ဝအနီးကိုကျသွားတာရှိသလိုတချို့ကလည်းအနီးနားကရေမြောင်းတွေကိုကျသွားပြီးတော့လူတော့ထိခိုက်ဒဏ်ရာမရှိဘူးလို့ပြောပါတယ်ဘက်ဒတ်မှာရှိတဲ့ American တန်ယုံကိုအခုလိုပြစ်ခတ်မှုကဘယ်အဖွဲ့ကမှသူတို့လုပ်တယ်ဆိုတာကိုထုတ်မပြောသေးပေမဲ့အီရန်တို့ရဲ့မိဖက်စစ်သွေးကြွတွေရဲ့လက်ချက်ဖြစ်နိုင်တယ်လို့ American တန်ယုံပြောခွင့်ရကပြောပါတယ်ကနဦးစစ်စေးတွေ့ရှိချက်တွေအရကတော့အီရန်တို့ရဲ့မိဖက်စစ်သွေးကြွတွေဖြစ်နိုင်ခြင်းရှိကြောင်းအီရတ်အနေနဲ့တန်တမန်နဲ့မဟာမိတ်တပ်တွေလုံခြုံရေးအတွက်အကာအကွယ်ပေးဖို့ထပ်ပြီးတော့တောင်းဆိုကြောင်းအမေရိကန်တန်ယုံပြောခွင့်ရကပြောပါရယ်အမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်ထဲမှာတော့တန်ယုံဝင်းတဲ့ကိုဒီကနေ့မနက် 4:15 မိနစ်မှာဒုံးကျည်နှလုံးကျလာတယ်လို့ဖော်ပြထားပြီးတော့အမေရိကန်နဲ့အီရတ်အရာရှိတွေကတော့ရုပ်ဝတ္ထုပစ္စည်းအနည်းငယ်ထိခိုက်ခဲ့ပေမဲ့လူတော့ထိခိုက်မှုမရှိဘူးလို့ပြောထားပါရယ် အော်တိုဘာလ9ရက်နေ့အစ္စရေးဟမတ်စစ်ဆဖြစ်ပြီးတော့အော်တိုဘာလလေကနေစပြီးတော့အီရန်ကိုထောက်ခံတဲ့စစ်သွေးကြွတွေကဒါဇင်နဲ့ချီတဲ့ဒုံးကျည်တွေကိုအီရတ်နဲ့ဆီးရီးယားကအမေရိကန်နဲ့မဟာမိတ်ပြတ်မှတ်တွေကိုတိုက်ခိုက်လာခဲ့ပေမဲ့ဒီကနေ့ကတော့ဘဂ်ဒတ်မှာအထူးလုံခြုံရေးချထားတဲ့အစိမ်းရောင်နယ်မြေတွေကအမေရိကန်တန်ယုံကိုပစ်ခတ်မှုဖြစ်တာဖြစ်ပါတယ်ရှင်
American ပြည်ထောင်စုအနေနဲ့ဒီရုရှားတို့ရန်လိုတိုက်ခိုက်နေတဲ့ယူကရိန်းနိုင်ငံအပေါ်ဆက်လက်ထောက်ခံနေပါတယ်လို့ American နိုင်ငံသားရေးဝန်ကြီး Anthony Blinken ကပြောကြားလိုက်ပါတယ်။ယူကရိန်းကိုစစ်ရေးအကူအညီထပ်ပေးဖို့ပါဝင်တဲ့လုံခြုံရေးအသုံးစရိတ်မူကြမ်းကိုအထက်လွှတ်တော်ကပယ်ချခဲ့ပေမဲ့ American နဲ့ British အနေနဲ့ယူကရိန်းစစ်ပွဲအနိုင်ရရေးအတွက်တက်နိုင်သမျှဆက်ပြီးတော့ကူညီသွားမှာဖြစ်တယ်လို့ဒီ British နိုင်ငံသားရေးဝန်ကြီး David Cameron နဲ့တွေ့ဆုံအပြီးမှာဝန်ကြီး Blinken ကပြောကြားခဲ့တာပါ။ယူကရိန်းကိုရုရှားတို့ကျူးကျော်တိုက်ခိုက်ခဲ့ခြင်းတွေကဆလို့ NATO စစ်မဟာမိတ်နိုင်ငံတွေနဲ့တခြားနိုင်ငံတွေဘက်ကမရင်မယိုင်ထောက်ပံ့ကူညီနေပါတယ်လို့သူကပြောပါတယ်။ British American နဲ့ EU ဥရောပတမကနိုင်ငံတွေအနေနဲ့ယူကရိန်းဘက်ကရပ်တည်နေပြီးတော့တန်တမာရေးစီးပွားရေးစိတ်ဓာတ်ရေးရာနဲ့စစ်ရေးထောက်ပံ့ကူညီမှုတွေပေးရမှာဖြစ်တယ်လို့ British နိုင်ငံသားရဲ့ဝန်ကြီး David Cameron ကလည်းပြောကြားခဲ့ပါတယ်။ယူကရိန်းကိုထောက်ခံတာဟာဥရောပလုံခြုံရေးတွေမှာကအမေရိကန်လုံခြုံရေးအတွက်လည်းအရေးကြီးတယ်ဆိုတာကိုအမေရိကန်လွှတ်တော်ခေါင်းဆောင်တွေနဲ့တွေ့ဆုံစဉ်မှာသူပြောကြားခဲ့တယ်လို့ဝန်ကြီးကမ်မရွန်ကပြောပါတယ်။တချိန်တည်းမှာပဲဂျပန်နိုင်ငံကဒီယူကရိန်းကိုဒေါ်လာ 4.5 ဘီလီယံထောက်ပံ့မယ်လို့ကတိပြုလိုက်ပါတယ်။အဲ့ဒီထဲကဒေါ်လာ 1 ဘီလီယံကိုလူသားချင်းစာနာတဲ့အကူအညီတွေအတွက်သုံးစွဲမှာဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှီတာကကြေညာပါတယ်။ယူကရိန်းနိုင်ငံမှာတော့ရုရှားစစ်လေယာဉ်တွေကနေတာဝဲပြင်မဆောက်ဒုံးတွေနဲ့ယူကရိန်းပြည်မှတ်တွေကိုဒီကနေ့တောက်ချာနေမနေ့မှာတိုက်ခိုက်ခဲ့လို့နိုင်ငံအလယ်ပိုင်းမှာအရသာတယောက်တည်ဆုံးပြီးတော့၈ယောက်ဒဏ်ရာရခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။ယူကရိန်းဆက်ယုံတွေနဲ့ဓာတ်အားလိုင်းတွေလည်းပျက်စီးခဲ့တယ်လို့ပြောပါတယ်ရှင်
။ထိုင်ဝမ်ရေလက်ကြားမှာတရုတ်စစ်တပ်ရဲ့ထောက်လန်းရေးမိုးပြန်ပူပေါင်းတစ်ခုအပြင်စစ်လေယာဉ်တွေနဲ့တင်းမောတွေအများအပြားလှုပ်ရှားသွားလာနေကြတာကိုတွေ့တယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။တရုတ်ရဲ့ထောက်လန်းရေးမိုးပြန်ပူပေါင်းဟာကြာသပတေးနေ့ညပိုင်းတုန်းကမြောက်ပိုင်းစိတ်ကမ်းမြို့ဖြစ်တဲ့ကီလွန်ရဲ့အနောက်တောင်ဘက်ကနေအရှေ့ဘက်ကိုရွေ့လျားသွားပြီးတော့ပစ္စည်းပိတ်သမုတ်တရားထဲမှာပျောက်ကွယ်သွားပုံရှိတယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဒါပေမဲ့အဲ့ဒီထောက်လန်းရေးမိုးပြန်ပူပေါင်းဟာတရုတ်စစ်တပ် PLA ကနေဓာတ်ရိုက်ထိန်းချုပ်ထားတာဟုတ်မဟုတ်ဆိုတာကိုတော့အတိအကျမသိရသေးပါဘူး။ဒီမိုးပြန်ပူပေါင်းတွေကိုတရုတ်ပြည်သူလွတ်မြောက်ရေးတပ်မတော် PLA ရဲ့ထောက်လန်းမိုးပြန်ပူပေါင်းလို့ထိုင်ဝမ်ကာကွယ်ရေးဌာနကရည်ညွှန်းပြောဆိုပါတယ်။တခြားသတင်းချက်လက်ကိုတော့သူတို့မရသေးဘူးလို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။အခုလိုမျိုးမိုးပြန်ပူပေါင်းတွေသူတို့ပိုင်းနဲ့ထဲကိုရောက်လာရင်ပြစ်ချမယ်လို့ထိုင်ဝမ်ဆိုရကသတိပေးချက်ထုတ်ပြန်ထားပေမဲ့အခုနောက်ဆုံးတွေ့တဲ့မိုးပြန်ပူပေါင်းတွေကိုဘယ်လိုမျိုးလှုပ်ဆောင်လိုက်တယ်ဆိုတာကိုတော့မသိရသေးပါဘူးရှင်။
ဗီယိုအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။တောက်ချနေညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ရှင်။မြန်မာနိုင်ငံငြိမ်းချမ်းတည်ငြိမ်ရေးအတွက်တရုတ်ကဆက်လက်ကူညီပေးဖို့အတွက်စစ်ကောင်စီကတောင်းဆိုခဲ့ပါတယ်။မြန်မာနိုင်ငံထဲမှာစိန်ခေါ်မှုအများပြားဆက်လက်ရှိနေပြီးတော့ငြိမ်းချမ်းတည်ငြိမ်မှုပေါ်ဆောင်တဲ့နေရာမှာတရုတ်နိုင်ငံကဆက်လက်ကူညီပေးဖို့မျှော်လင့်တယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဦးတန်းဆွေကတရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးနဲ့ဘေကျင်းမြို့တော်မှာဒီဇင်ဘာ6ရက်နေ့ကတွေ့ဆုံစဉ်မှာပြောကြားခဲ့တယ်လို့တရုတ်နိုင်ငံသားရေးဌာနကထုတ်ပြန်ကြမှာဖော်ပြပါတယ်။ဦးတန်းဆွေရဲ့အဲ့ဒီလိုပြောဆိုမှုနဲ့ပတ်သက်လို့စစ်ကောင်စီကထုတ်ပြန်တဲ့သတင်းတွေတော့မတွေ့ရပါဘူး။တရုတ်နိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံဆွေးနွေးစဉ်ဦးတန်းဆွေပြောကြားတဲ့အချက်တွေမှန်ကန်ကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့ VOA ကိုအတိအကျအတည်ပြုပါရယ်မြန်မာဒုဝန်ကြီးချုပ်လည်းဖြစ်တဲ့ဦးတန်းဆွေအနေနဲ့တရုတ်ဟာမြန်မာရဲ့အရေးအကြီးဆုံးအိမ်နီးချင်းဖြစ်ပြီးတော့ဆက်ဆံရေးတိုးတက်အောင်လို့အလို့အလေးထားကြောင်းလဲတရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးကိုပြောခဲ့တယ်လို့တရုတ်တန်ယုံရဲ့ထုတ်ပြန်ချက်မှလည်းဖော်ပြပါရယ်ဒီဇင်ဘာ6ရက်နေ့မှာကျင်းပခဲ့တဲ့၈ချိန်မြောက်လမ်းချမ်းမဲကောင်အစည်းအဝေးမတိုင်ခင်မှာဦးတန်းဆွေနဲ့တီးတန့်တွေ့ဆုံရမှာမြန်မာအနေနဲ့ပြည်တွင်းပြည်လဲတက်မြက်ရေးအများဆုံးပေါ်ဆောင်ဖို့မျှော်လင့်ကြောင်းနဲ့တရုတ်အနေနဲ့လည်းအပြန်အလှန်ထောက်ခံကြောင်းအွန်လိုင်းငွေလိမ်မှုတွေကိုအမြင့်ပြတ်ချေမှုန့်ရမယ်လို့လည်းဝန်ကြီးဝန်ကြီးကပြောကြားခဲ့ပါတယ်။ဘေကျင်းမြို့မှာကျင်းပတဲ့လမ်းချမ်းမဲခေါင်ပူးပေါင်းဆောင်ရွက်မှုနိုင်ငံသားရေးဝန်ကြီးများအစည်းအဝေးမှာပူးတွဲဥက္ကဋ္ဌဖြစ်ဆောင်ရွက်ဖို့အတွက်ဝန်ကြီးဦးတန်းဆွေဘေကျင်းမြို့တော်ကိုသွားရောက်ခဲ့တာဖြစ်ပါတယ်ရှင်။
မြန်မာလာအိုနဲ့ကမ္ဘောဒီးယားနိုင်ငံတွေမှာလူတွေကိုမှောင်ခိုကူးပြီးတော့အွန်လိုင်းငွေလိမ်ဂိုက်တွေမှာအတင်းအဓမ္မလုစိတ်ခိုင်းနေမှုနဲ့ပါဝင်ပတ်သက်သူတွေရဲ့လုပ်ငန်းတွေကိုအမေရိကန်၊ဗြိတိန်နဲ့ကနေဒါနိုင်ငံတွေပေါင်းပြီးတော့ တန်ခတ်အရေးယူလိုက်ပါတယ်ရွှေကုတ်ကိုမြို့တက်ကကာစီနိုလောင်းစားလုပ်ငန်းတွေအွန်လိုင်းငွေလိမ်ခိုင်းတွေမှာလုပ်ကိုင်းမှုလူကုန်ကူးမှုမှာပါဝင်ပတ်သက်တဲ့လူပုဂ္ဂိုလ်၉ယောက်နဲ့လုပ်ငန်း၅ခုကိုတန်ခတ်အရေးယူလိုက်တယ်လို့ဗြိတိန်အစိုးရရဲ့ထုတ်ပြန်ချက်မှာဖော်ပြပါဗျာအဲ့ဒီထဲမှာမြန်မာစစ်တပ်ရဲ့ထိန်းချုပ်မှုအောက်မှာရှိတဲ့ကရင်နယ်ကြားစောင့်တပ်အကြီးအကဲဗိုလ်မှူးကြီးစောချစ်သူနဲ့စီးပွားရေးသမားစောမင်းမင်းဦးနောက်ပြီးတော့ရှီဇင်ကျန်းတို့ကိုဗြိတိန်နဲ့ကနေဒါနိုင်ငံကတန်ခတ်အရေးယူလိုက်တာဖြစ်ပါတယ်။ရွှေကုတ်ကိုမြို့တက်ကတော့ကရင်ပြည်နယ်မြဝတီမြို့ထဲက DKBA ထိန်းချုပ်နယ်မြေတစ်ခုဖြစ်ပါတယ်။ရွှေကုတ်ကိုမြို့တက်ကလောင်းကစားလုပ်ငန်းတွေမှာလုပ်ကိုင်းမှုမြန်မာအပါအဝင်အိမ်နီးချင်းနိုင်ငံတွေကလူကုန်ကူးခံရသူကထောင်နဲ့ချီပြီးတော့ရှိတယ်လို့ပြန်လွတ်လာသူတွေကပြောပါတယ်။အွန်လိုင်းငွေလိမ်ခိုင်းတွေမှာလိမ်ညာပြီးတော့အလုပ်လုပ်ခိုင်ခံရတာကတော့မြန်မာနိုင်ငံတနိုင်ငံထဲမှာလူပေါင်း130,000ထက်မနည်းရှိပါတယ်လို့ကုလသမဂ္ဂရဲ့အပြောကိုလည်းဗီဒိန်ဆိုရရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။
online ငွေလိမ်ကိုင်းတွေမှာဒီအလုံးလုံးဖို့အတွက်လူတွေကိုလိမ်ညာကုန်ကူးနေတဲ့ပြဿနာဟာအရှိတောင်အရှမာတွေမဟုတ်တော့ဘဲနဲ့တကမ္ဘာလုံးမှာပြန့်နှံ့နေပြီလို့ရာဇဝတ်မှုတိုက်ဖျက်ရေးနိုင်ငံတကာရဲတပ်ဖွဲ့ Interpol ကသတိပေးလိုက်ပါတယ် Operation Stormmakers 2လို့နာမည်ပေးထားတဲ့စစ်စင်ရေးလုပ်ပြီးတော့အာရှနဲ့တခြားဒေသတွေအပါအဝင်နိုင်ငံပေါင်း28နိုင်ငံကတရားဥပဒေစိုးမိုးရေးဌာနတွေနဲ့ချိတ်ဆက်ပြီးလူကုန်ကူးသူတွေလူတွေကိုတရားမဝင်ပို့ဆောင်တတ်တဲ့နေရာပေါင်း3000ချီကိုအောက်တိုဘာလထဲမှာစစ်ဆေးမှုတွေလုပ်ခဲ့တယ်လို့ Interpol ရဲ့ဒီကနေ့နေဆွဲနဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်online နဲ့ telephone ပေါ်ကနေငွေလိမ်ညာတဲ့လုပ်ငန်းတွေမှာလုပ်ဖို့အတွက်မလေးရှားနိုင်ငံကလူတွေကိုဝင်ငွေကောင်းအလုပ်ရမယ်ဆိုပြီးတော့ပီရူးနိုင်ငံကိုလိမ်ညာကုန်ကူးခံရတာကိုထုတ်ပြန်ချက်မှာထောက်ပြပြီးတော့လိမ်ညာကုန်ကူးမှုတွေကအာရှကနေတောင်အမေရိကတိုက်အထိပြန့်နှံ့နေပြီလို့လည်းမိမောင်းထုတ်ပြထားပါတယ်ဒါရမကအာဖရိကတိုက်ယူဂန်ဒါကလူတော်တော်များများကိုဒူဘိုင်းမှာအလုပ်လုပ်ရမယ်လို့လိမ်ညာခေါ်သွားပြီးတော့ထိုင်းနဲ့မြန်မာနိုင်ငံတွေစီကိုပို့ဆောင်ခဲ့တယ်ဆိုတဲ့သတင်းပေးမှုတွေကိုလည်းအောက်တိုဘာလထဲမှာရရှိတယ်လို့ Interpol ကပြောပါတယ်အဲ့လိုမျိုးလူကုန်ကူးခံရသူတွေကိုလက်နက်ကင်တွေရဲ့စောင့်ချက်မှုအောက်မှာဗန်တွေကနေငွေလိမ်ညာယူတဲ့နီးလန်းတွေကိုအွန်လိုင်းငွေလိမ်ကိုင်းတွေကတင်ပေးခဲ့တယ်လို့ပြောပါတယ်မြန်မာတနိုင်ငံထဲမှာတွင်ပြီးခဲ့တဲ့နှစ်ထဲမှာနိုင်ငံပေါင်း22နိုင်ငံကလူကုန်ကူးခံရသူတွေကိုကယ်တင်ခဲ့ရတယ်လို့အာဏာပိုင်တွေကသတင်းထုတ်ပြန်ခဲ့ပြီးတော့အများစုကကရင်နဲ့ရှမ်းပြည်နယ်တွေကဖြစ်တယ်ဆိုတာကိုလည်း Interpol ရဲ့ဒီကနေ့နေဆွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်
ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကပင်လယ်ပြင်ကိုဖျက်လာတဲ့ရိုဟင်ဂျာဒုက္ခသည်အများအပြားအင်ဒိုနီးရှားနိုင်ငံကိုရောက်လာတဲ့နောက်ကွယ်မှာတော့လူကုန်ကူးမှုတွေပါဝင်ပတ်သက်နေတယ်လို့တန်တရားရှိကြောင်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကပြောလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာပင်လယ်ပြင်ကိုဖျက်ပြီးတော့လှေတွေနဲ့ရောက်လာတဲ့ရိုဟင်ဂျာကတထောင်ကျော်ရှိပြီးတော့ဒုက္ခသည်တွေရဲ့ပြဿနာကိုနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့အင်ဒိုနီးရှားနိုင်ငံကကြိုးစားနေပါတယ်။ဒီတော့အတွင်းမှာလည်းအင်ဒိုနီးရှားနိုင်ငံအာချေးပြည်နယ်မှာလည်းရိုဟင်ဂျာတွေကိုနေရပ်ပြန်ပို့ဖို့တောင်းဆိုတဲ့ဆန္ဒပြပွဲတချို့ပေါ်ပေါက်နေပါတယ်ရှင်။တောက်ကြညာရဲ့ထိတ်တန့်ရောက်သတင်းတွေကိုမဆုမျက်မွန်နဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့နှုံဘူးဗျူဟာဂုံးကိုအေးအေးရခိုင်တပ်တော်ကအလုံးရင်နဲ့ထိုးစစ်ဆင်နေတဲ့အခြေအနေကိုတင်ပြပေးကြပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ရှမ်းပြည်နယ်မှာစစ်ကောင်စီတပ်နဲ့အေအေရခိုင်တပ်တော်တို့ကြားမှာဒီကနေ့အထိတိုက်ပွဲတွေပြင်းထန်နေပြီးတော့ပစ်ခတ်မှုတွေရှိနေပါဗျ။ဒီကနေ့နေ့လယ်ပိုင်းကလည်းပလောဝမြို့ပေါ်ကိုလက်နက်ကြီးကြီးကျရောက်ပောက်ကွဲလို့အရဲသားတဦးထိခိုက်ဒဏ်ရာရခဲ့ပါဗျ။ဒါ့အပြင်ပလောဝမြို့နယ်မှာရှိတဲ့စစ်ကောင်စီအထိုင်းချထားတဲ့နှုံဘူးဗျူဟာဂုံးကိုလည်းအေအေရခိုင်တပ်တော်ဘက်ကအင်အားအလုံးရင်နဲ့ထိုးစစ်ဆင်ပြီးတော့တိုက်ခိုက်နေပါတယ်လို့အေအေဘက်ကထုတ်ပြန်ပါဗျ။ဒီကြောင့်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစံကျော်ပြောပြပေးပါမယ်။
စစ်ကောင်စီနဲ့အေအေရခိုင်တပ်ကြားရပ်ပေါင်း20ကျော်ကြာတိုက်ပွဲပြင်းထန်နေတဲ့ပလောဝမြို့နယ်မှာဒီနေ့နေ့လယ်ပိုင်းကပလောဝမြို့ပေါ်ကိုလက်နက်ကြီးကြီးကြောက်ခဲ့တာကြောင့်အရဲသားတူဒဏ်ရာရရှိခဲ့တယ်လို့ပလောဝမြို့ခံတူကပြောပါတယ်
။7:22အလောက်ရှိနေဆန်တာပဲ။ဟုတ်လက်နက်ကြီးတော့ဟာဒီနေ့ရှိကောပြည့်တဲ့ဟာကိုနေ့ရှိကောတင်းထက်ကိုဖြစ်ုံနောက်ပေါ့။အရှိရတရားမင်းကလေး။ရှေတော့မှလောလောပြောတယ်ဒါမဲ့ဟာပေါ့။အော်ဖေကရတဲ့အဆင်းပါပဲ
။
အော်အဲ့မျိုးထင်းကတော့အဲ့တလုံးပဲကြာ။အာပြစ်တော့ပြစ်တာပဲဟောပေါ့အလုံး35လုံးလောက်တော့ပြစ်မှာ
။ပလောဝမြို့နယ်အတွင်းကစစ်ကောင်စီရဲ့အထိုင်ချဗျူဟာဂုံးဖြစ်တဲ့ထရွန်အိုင်ဗျူဟာဂုံးကိုပြီးခဲ့တဲ့ဒီဇင်ဘာလ4ရက်နေ့ကလေးကရခိုင်တပ်တော် AA ကတိမ့်ပိုက်ထားပြီးတဆက်ထဲမှာပဲပလောဝမြို့နယ်ကနောက်ထပ်ဗျူဟာဂုံးတစ်ခုဖြစ်တဲ့နှုံဘူးဗျူဟာဂုံးကိုအင်အားအလုံးရင်းနဲ့ဝင်ရောက်တိုက်ခိုက်နေတယ်လို့ AA ဘက်ကထုတ်ပြန်ထားတာပါ။ အခုလိုပလဲဝမျိုးနဲ့အတွင်တိုက်ပွဲတွေဖြစ်ပွားနေရကြောင်းထရွန်အိုင်နဲ့နှုံဘူးအနီးတစ်ဝိုက်မှာနေထိုင်တဲ့ဒေသခံကြေးရွာသားတွေထွက်ပြေးတင်းရှောင်နေကြရသလိုကြေးရွာအတွင်လက်နက်ကြီးကြီးကြားရောက်ပြီးတော့ထိခိုက်သေးဆုံးတာတွေလည်းရှိနေတာပါပလဲဝဒေသခံတူကတော့ဒီကနေ့လိုမျိုးပေါ်ရက်ွက်တွေကိုလက်နက်ကြီးတွေထွက်ကြမှာကိုစိုးရိမ်နေကြတယ်လို့ပြောပါတယ်
သိပ်ပေါ်မှာတော့အများကြီးရှိတာပေါ့ကိုလည်းဘယ်လိုပြောရမလဲ။တိုက်ပွဲတွေကဖြစ်တဲ့နေရာအမှားပြစ်တာမဟုတ်တာသူတို့ကဒီမြို့ပေါ်ပဲပြစ်နေကြဆိုတော့အကောင်လုံးအဆွေရတာပဲ
။ရခိုင်တက်တော်အေအေအနေနဲ့ရခိုင်နဲ့ချင်းပြည်နယ်မှာပြီးခဲ့တဲ့အောက်တိုဘာလ23ရက်နေ့ကတည်းကစစ်ကောင်စီတက်စကန်တွေကိုထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်တယ်လို့စကန်တော်တော်များများကိုတင်ထားနိုင်တယ်လို့လည်းသတင်းတွေထုတ်ပြန်ထားပါတယ်။ဒါအပြင်ရခိုင်တက်တော်အေအေကတင်ပိုက်ပြီးတော့စစ်ကောင်စီပြန်လည်ထိမ့်ညှို့ထားတဲ့ပေါက်တော်မြို့ပေါ်မှာဆိုရင်လည်းနေတိုင်းနှိပါထိတွေ့တိုက်ပွဲဖြစ်ပွားနေတယ်လို့စစ်ကောင်စီကလေကြောင်းကရောရေကြောင်းကပါလက်နက်ကြီးတွေနဲ့နေစဉ်ပစ်ခတ်နေတယ်လို့ပေါက်တော်ဒေသခံတူက VOA ကိုပြောပါတယ်။
ဟုတ်ကဲ့ပေါက်တော်မျိုးပေါ်တိုက်ပွဲကတော့အရင်ရက်တွေတုန်းကလို့အစောပိုင်းရက်တွေတုန်းကလို့ပြင်းထန်တော့မရှိတော့ဘူးဒါပေမဲ့ညဘက်တွေကျရင်တော့ဒါပြန်လည်ပစ်ခတ်မှုတွေနေတိုင်းနေပါရှိနေတာပေါ့နော်ဟိုမနေ့ကဆိုရင်ဒါနေရင်လာပြီးတော့ဟိုမျိုးပေါ်ဘုံလာကြေးတွေဆိုတာမျိုးရှိခဲ့တယ်ပေါ့နော်မနေ့ကညဆိုရင်ဒီနေ့မနေ့ပိုင်း၄-၅ချက်လောက်ကျွန်တော်တို့ကြားတယ်ဒီညနေပိုင်းတစ်ချက်နှစ်ချက်လောက်ကျွန်တော်တို့လက်နေကြီးပြတ်တန်ကြားတယ်ဟိုရင်းဆိုင်တိုက်ပွဲတွေရှိလားမရှိလားဆိုတော့ကျွန်တော်တို့သိချာမသိရသေးဘူးပေါ့နော်ဟိုညဖက်ဆိုရင်တော့ဒါပုံမှန်လို့တိုက်ပွဲတွေရှိပါတယ်ညဆိုရင်ပေါ့လေ
ပြီးခဲ့တဲ့နိုဝင်ဘာလ23ရက်နေ့ကလည်းစစ်ကောင်စီနဲ့အေအေတက်ကြဖြစ်ပွားနေတဲ့တိုက်ပွဲအတွင်းမှာအရက်သားတည်ဆုံးသူ30ကျော်နဲ့ထိခိုက်ဒဏ်ရာရရှိသူ100ကျော်အထိရှိနေတာလည်းဖြစ်ပါတယ်တိုက်ပွဲအတွင်းအထိနာနေတဲ့စစ်ကောင်စီဘက်ကတော့အရက်သားတွေကိုပိတ်မှတ်ထားပြီးလေကြောင်းရေကြောင်းတွေကနေတိုက်ခတ်နေတာရှိတယ်လို့ကြေးရွာတွေကိုမီးရှို့တာတွေလည်းရှိနေတယ်လို့ရခိုင်လက်နက်ကိုင်အေအေအဖွဲ့ရဲ့ထုတ်ပြန်ချက်တွေမှာဖော်ပြထားတာတွေ့ရပါတယ်အေအဖွဲ့အနေနဲ့ရက်သားတွေကိုအကာအကွယ်ယူတိုက်ခိုက်နေတာဖြစ်တယ်လို့စစ်ကောင်စီကပြောဆိုထားတာရှိတယ်လို့ကြေးရွာတွေကိုမီးရှို့တာတွေမရှိဘူးလို့လည်းညင်းဆိုထားပါတယ်ခင်ဗျာ
ဒါကတော့စစ်ကောင်စီတပ်နဲ့အေအေရခိုင်တပ်တော်တို့ကြားတိုက်ပွဲတွေရဲ့နောက်ဆုံးရအခြေအနေကိုကိုစံကျော်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မန်တုံနဲ့ကြောင်မဲကစစ်ကောင်စီတပ်စခန်းတစ်ခုကို TNL ကသိမ်းပိုက်လိုက်တဲ့သတင်းကိုတင်ပြပေးကြပါမယ်ရှမ်းပြည်နယ်မြောက်ပိုင်းမန်တုံမြို့နယ်ကခိုမုံတပ်စခန်းနဲ့ကြောင်မဲမြို့နယ်မိုင်းလုံးအနီးမှာရှိတဲ့လက်ကြီးတပ်စခန်းကိုဒီဇင်ဘာလ9ရက်နေ့ကတအောင်းတပ် TNL ကထပ်ပြီးတော့မှသိမ်းယူလိုက်နိုင်တယ်လို့သတင်းထုတ်ပြန်ပါတယ်။ဒီလ6ရက်နေ့ကတော့စစ်စင်ရေးကွက်ကဲမှုဌာနချုပ်စကခ12ရဲ့ဌာနချုပ်မှုကိုအသေးဖမ်းဆီးရမိခဲ့တယ်လို့ကိုကန်တက် MNDA ကသတင်းထုတ်ပြန်ထားပြီးတော့ဒီအကြောင်းကိုတော့စစ်ကောင်စီဘက်ကညင်းဆိုထားပါတယ်။ရှမ်းမြောက်ဒေသကတိုက်ပွဲနောက်ဆုံးအခြေအနေတွေရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုဇော်ဝင်းလှိုင်ပြောပြပေးပါမယ်
။ဒီဇင်ဘာ10ရက်နေ့မှာဆိုရင်ရှမ်းမြောက်ဒေသမှာညီနောင်မဟာမိတ်အဖွဲ့တွေရဲ့30-29စစ်စင်ရေးဟာ43ရက်ရှိလာပြီဖြစ်ပြီးနှစ်ဖက်အကြမ်းဖြစ်ပွားနေတဲ့စစ်ရေးအခြေအနေကဆက်လက်မြင့်တက်နေစေပဲရှိနေပါနဲ့။ဒီလ9ရက်နေ့ကနမ်ခမ်းကြောင်မဲမန်တုံကိုခိုင်မြို့နယ်တွေအတွင်းတိုက်ပွဲ400လောက်ဖြစ်ပွားခဲ့တာမှာစစ်ကောင်စီရဲ့စခန်းနှစ်ခုကိုသိမ်းယူခဲ့တယ်လို့ PSLF TNL ရဲ့ပြောဆိုခွင့်ရှိသူယုံတာဝန်ခံကပြောပါတယ
်မနေ့ကဆိုရင်ဒီတိုက်ပွဲက300-400တော့ဖြစ်မယ်ပေါ့နော်သိမ်းရတဲ့စခန်းကတော့ဒီမန်တုံမြို့နယ်စစ်ကောင်စီခုံမုံတပ်စခန်းပေါ့လေနော်အဲ့တိုင်းညနေ4:00ခွဲမှာကျွန်တော်တို့ဝင်ရောက်တိုက်တယ်ပြီးတော့နောက်တစ်ခုကဒီကျောင်းမဲဘက်မှာရှိတဲ့မိုင်းလုံးပေါ့နော်မိုင်းလုံးအဲလက်ဒီတက်စကန်တမတို့သိရတယ်60-80မမအလနဲ့ကြီးရပါဝင်တယ်အလနဲ့ငယ်ရောလားအကုန်လုံးပေါင်းရင်တော့30ကျော်ရှိမယ်အခြားဆင်းသုံးသောပစ္စည်းတွေလည်းသိစီရမိတယ
်လက်ကြီးကြီးရကတော့ကျောင်းမဲမြို့နယ်အဆက်မိုးကုတ်မြို့နယ်အတွင်းမှာတည်ရှိနေတာဖြစ်ပါတယ်လက်ကြီးတက်စကန်တိုက်ပွဲမှာစစ်ကောင်စီတပ်ကလေကြောင်းက12ကျင်းနမ်ခမ်းမြို့နယ်စကန်တကုံတိုက်ပွဲမှာလေကြောင်းက၄ချိန်လာရောက်တိုက်ခတ်ခဲ့တဲ့အထိတိုက်ပွဲပြင်းထန်ခဲ့ကြောင်းလည်းပြောပါရယ်ဒီကနေ့တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုမေးမြန်းရမှာတော့
ဟုတ်ကဲ့ဆရာဒီကနေ့မှာတော့တိုက်ပွဲသတင်းသက်လာတာမတွေ့ရသေးဘူးဆရာ
ကိုကန် MNDAA ကစစ်ကောင်စီရဲ့စကခစနစ်ရဲ့ဌာနချုပ်မူဗိုလ်မှူးချုပ်အောင်စော်လင်းကိုဒီလ6ရက်နေ့ကအသေးရမိကြောင်းနဲ့စကခစနစ်လက်အောက်မှာရှိတဲ့ခလာယ69တိုက်ရင်မှုကိုနိုဝင်ဘာလ29ရက်နေ့မှာသုံးဖက်အဖြစ်ဖမ်းဆီးခဲ့ကြောင်းဒီဇင်ဘာ9ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။စစ်ကောင်စီရဲ့ပြောဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့စကခစနစ်ဌာနချုပ်မူဗိုလ်မှူးချုပ်အောင်စော်လင်းသေဆုံးတယ်ဆိုတာမဟုတ်မှန်ကြောင်းပြောဆိုထားပါတယ
်။ဒီနေ့မှဆိုလဲရှမ်းပြည်နယ်မြောက်ပိုင်းမှာစစ်စေးတာဝန်ထမ်းဆောင်နေတဲ့တမမှုတရားကိုဒါအသေးရရှိခဲ့ဆိုပြီးတော့ကြသတင်းတွေ့နေတာရှိပါတယ်။ကျွန်တော်အနေနဲ့ရှင်းရှင်းလင်းပြောချင်တာကတော့သူတို့ပြောနေတဲ့ကာမမှုဆိုတာဒီရှေ့တန်းမှာစစ်စေးတာဝန်များကိုထမ်းဆောင်လျက်ရှိကြောင်းပြောကြားလိုပါတယ်
။ ဒီလခုနှစ်နှစ်မှာချမ်းပြည်နယ်မြောက်ပိုင်းကနမ်ခမ်းနဲ့လောက်ကန်အရှေ့တောင်ဘက်မှာထိတွေ့တိုက်ပွဲဖြစ်ပွားခဲ့ပြီးလောက်ကန်ကိုရှော့တိုက်ဒုံးနဲ့ပစ်ခတ်တာရှိသလိုမူဆယ်၁၀၅မိုင်မှလည်းတိုက်ပွဲဖြစ်ပွားကြောင်းပြောဆိုထားပါတယ်ဒီကနေ့ညနေပိုင်းထိတော့ MNDAA ကကိုကန့်ဒေသဘက်ကတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးသတင်းထုတ်ပြန်တာမရှိသေးသလိုအဖွဲ့ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ရမှာလဲအကြောင်းပြန်ကြားတာမရှိပါဘူးညီနောင်မဟာမိတ်အဖွဲ့တွေကအောက်တိုဘာလ28ရက်နေ့စစ်စင်ရေးစတင်ပြီးနောက်မှာရှမ်းမြောက်ဒေသမှာ TNL ကတပ်စခန်း50ကျော်နဲ့ MNDAA ကတပ်စခန်း200ကျော်သိမ်းပိုက်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ဒါကတော့ရှမ်းပြည်နယ်မြောက်ပိုင်းကစစ်ကောင်စီတပ်စခန်းတစ်ခုကို TNL သိမ်းပိုက်လိုက်တဲ့သတင်းကိုကိုစုံဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကရင်နီစစ်ရှောင်းလေးရင်ဆိုင်နေရတဲ့အခြေအနေကိုတင်ပြပေးကြပါတယ်တလေလုံးစစ်စင်ရေးတိုက်ပွဲတွေပြင်းထန်နေတဲ့အတွက်စစ်ရှောင်ပြည်သူအရေးအတွက်ကတနေ့တခြားပို့ပြီးတော့မှတိုးလာနေပါတယ်အခုဆိုရင်တော့ရှမ်းပြည်တောင်ပိုင်းစီဆိုင်မြို့ဘက်ကိုခိုးလုံလာတဲ့ကရင်နီစစ်ရှောင်က3000ဝန်းကျင်ရှိသွားပါပြီစစ်ရှောင်အများစုကဖြစ်တယ်လို့နေထိုင်စားသောက်နေရပြီးတော့စောင့်ရသည်မို့လို့ဖြားနာသူတွေများလာပေမဲ့ကျန်းမာရေးစောင့်ရှောက်မှုအပြည့်အဝမပေးနိုင်တယ်လို့စေဝါလည်းမလုံမလောက်ဖြစ်နေပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့မမျှတစင်အောင်ပြောပြပေးပါမယ်
ကီနီပြည်နယ်မှာတလေလုံးစစ်စင်ရေးပြင်းထန်လာပြီးတဲ့နောက်စစ်ပီးဒုက္ခတွေအကြီးအတွက်ဟာတနည်းတခြားပို့ပြီးတော့များလာနေတာဖြစ်ပါတယ်။ကီနီပြည်နယ်လွိုက်ကော်မြို့နယ်နဲ့နီးစပ်တဲ့ရှမ်းပြည်တောင်ပိုင်းကစီဆိုင်မြို့နယ်မှာဆိုရင်အိုးအိမ်စွန့်ခွာထွက်ပြေးရတဲ့ကီနီစစ်ပီးဒုက္ခတွေ3000ဝန်းကျင်ရှိသွားပြီလို့စစ်ရှောင်အရေးကူညီနေသူတွေကပြောပါတယ်။အခုလိုဒုက္ခတွေတူးလာပေမဲ့စစ်ရှောင်အများစုဟာရာသီအကူပြောင်းကာလမှာဖြစ်ပွားတဲ့နှာစီးချောင်းဆိုးတာနဲ့ဖျားနာနေကြပါတယ်စစ်ရှောင်ရောက်တရာမှာ20လောက်ဖျားနာနေပြီမဲ့လုံလောက်တဲ့ဆေးဝါးအကူအညီတွေမပေးနိုင်ဘူးလို့စစ်ရှောင်ကူညီသူတူက VOA ကိုပြောပါတယ
်နှာစီးချောင်းဆိုးတာတော့ရှိကြတာပဲလူတရာဆိုးတာတော့20လောက်ရှိမယ်တဲ့အဲမျိုးဖြစ်နေကြတာကျိုးလဲဆေးလမ်းတောင်းလာတာဗောလေကျိုးလဲမပေးနိုင်ဘူးဗောလေလက်ရှိစီဆိုင်ကတော့ခမန်းချီကတော့3000လောက်လောက်ရှိသွားပြီ။လာနေတော့ပဲဈေးနဲ့ချိုးလက်လက်မပြီးဘူးချိုးတော့မျိုးရှိရာအသီးရှိရာသွားရရနေတာတော့နေပေါ့ချိုးခုနရွာဘေးမှာတဲထိုးနေတဲ့အုပ်စုတွေလည်းရှိသေးတာ။အပြိုင်တော့ဈေးတော့အကုန်လုံးမရနိုင်ဘူးခမန်းချီတော့3000ဝန်းကျင်လောက်ရှိတယ်ဗျ။တောင်ကြီးတို့ဟိုဘုံတို့ပေါင်းလိုက်တော့တင်းကနန်းဒီဘလောက်ဖြစ်သွားပြီစနေချိုးစနေလေ
။တချို့စစ်ရှောင်းနေဟာမိုးမလုံလေမလုံပဲယာယီမိုးကာတဲထိုးနေထိုင်ရပါတယ်။အခုလိုအေးတဲ့ဒေသတွေမှာအနှွေးတွေတွေဆောင်းတွေကလည်းလုံလုံလောက်လောက်မရှိတဲ့အတွက်ကျမ်းမာရေးဆိုင်ရာအခက်အခဲတွေအများကြီးကြုံရတယ်လို့စီဆိုင်မှာရောက်နေတဲ့ဖရူဆိုကစစ်ဆောင်တူကပြောပါတယ်
။အရာဒီကူးကြောင်းလည်းဖြစ်တယ်လေ။နောက်ပြီးတော့ဒေသမတူတာလည်းပါတော့တချို့ဆိုရင်ကောင်းနေလေးထဲတွေမှာပူလုံတာလည်းပါတယ်။နောက်ပြီးတော့နေရာထိုင်ခင်းခင်းကျန်လည်းစစ်ဆောင်ဆိုတော့အိမ်နဲ့မတူဘူးပေါ့လေ။နောက်သူတွေရရန်တဲလေးတွေထူးပြီးနေကြတယ်။တော့ကျမ်းမာရေးအခက်အခဲကအများကြီးရှိကြတာပေါ့နော်။ဒါစီဆောင်ဆိုတာကစပါပေါ့နော်။နောက်တက်ကြီးဆိုတဲ့ခြေလက်တွေကိုက်ခဲတာတို့အဲ့ဒါသူရဲ့စီဝါမပူလုံတဲ့အတွက်စီပြက်လက်သွားတာတို့တောင်းနေကြစီလေးတွေမပါတော့ဒီနေရာလေးမှာရောက်ရှိလာတဲ့အတွက်မစီပြက်လက်သွားတဲ့အချိန်လေးတွေလည်းချွတ်ချပြရတယ်ပေါ့နော်
ပြည်ရင်းစစ်ပီးဒုက္ခတွေအများစုဟာတိုက်ပွဲတွေကြောင့်တနေရာပြီးတနေရာပြောင်းရွှေ့နေရတာဖြစ်ပြီးဒီလိုပြောင်းရွှေ့ရတာအခုဆိုရင်3နှစ်ထဲရှိလာပါပြီအလုတ်ကင်ကမရှိငွေကြေးပြက်လက်တဲ့အခြေအနေတွေကြောင့်နာမကျန်းဖြစ်ပေမဲ့တချို့ကဆေးမကုနိုင်ကြပါဘူးတချို့ကလည်းသူတို့ရောက်နေတဲ့နေရာမှာနေစာအလုတ်လိုက်လို့ရင်စားရေးတောက်ရေးနဲ့ကျန်းမာရေးပြဿနာကိုရုန်းကန်ဖြေရှင်းကြရပါတယ်စီဆိုင်မှာရောက်နေတဲ့ဒီမော့ဆိုစစ်ဆောင်တူကတော့နေစာအလုတ်လုတ်ကင်ပြီးကျမကြီးပြက်တနာကိုဖြေရှင်းရတယ်လို့ပြောပါတယ
်တခါတလေမှဖြစ်ရတော့မှဘောနော်ဟိုခစေခမပြတ်နိုင်တာလက်ရှိဆေးမတွားနိုင်တာလက်ရှိရရှိစီလေးတွေပဲဟိုတောက်ကြတယ်အဲ့လိုရှိရရလဲကျွန်တော်အခုပြေးစမဆိုဒီမော့ဆိုစမတော့တောင်းနေရှိပြီဆင်မအဲကြောင့်ငွေကြေးလက်အခက်ခဲဖြစ်ရောဘောနော်တော်တော်လေးတော့ဖြစ်နေဘောနော်ဟိုလောက်ကန်လက်မရှိတော့အခုကဒီဖဲကြတော့ပြောင်းချေဆိုတော့နေစာတွေခေါ်နေစာတွေလိုက်ကြတယ်တရေခွန်ထောင်ရှိထောင်အဲ့လိုရတော့အဲ့လေဒီလေဟိုသေခါရပြရစီရေတောင်းရအဲ့လိုလောက်ရ
တစ်တွေလာရီနဲ့ချီပြေးရှောင်နေရတာဖြစ်ပြီးအချင်းကြလာရတဲ့အမြဒုက္ခတွေတွေကိုကူညီတဲ့အလူရှင်တွေဟာမရှိသလောက်နေပါသွားပါတယ်စစ်ပြေးဒုက္ခတွေတွေအတွက်စားနပ်ရိက္ခာနဲ့ဆေးဝါးတွေစောင့်တွေအနွေးတွေတွေလိုအပ်နေပါတယ်ဒါကြောင့်လက်ရှိမှာအလိုမင်းအခက်ခဲကြုံတွေ့နေရတဲ့စစ်ပြေးဒုက္ခတွေတွေအတွက်နိုင်ငံတကာအဖွဲ့အစည်းတွေကရောပြည်ရင်းပြည်ပကအလူရှင်တွေကပါထိထိရောက်ရောက်ကူညီပေးဖို့စစ်ဆောင်တွေနဲ့စစ်ဆောင်ရေးကူညီဆောင်ရွက်နေသူတွေကတောင်းဆိုကြပါတယ်ရှင်
။ဒါကတော့ကရင်နီစစ်ဆောင်တွေရဲ့အခြေအနေမမျှတစင်အောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့စစ်စင်ရေးတွေထဲမှာ NUG ရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့ NUG ယာယီသမ္မတနဲ့ဆက်သွယ်မေးမြန်းခန်းကိုတင်ဆက်ပေးကြပါမယ်။ မြန်မာနိုင်ငံမှာတွေ့ဆုံဆွေးနွေးရေးအဆင့်ရောက်ဖို့အခြေအနေတွေအများကြီးလိုအပ်နေသေးတယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရယာယီသမ္မတဒူဝါလာရှိလာက VOA မြန်မာပိုင်းကိုပြောပါရယ်ဒါအပြင်တိုင်းရင်းသားတွေနဲ့တော်လှန်ရေးအင်အားစုတွေရဲ့လက်ရှိနိုင်ငံတဝန်းပူးပေါင်းဆက်ဆံရေးတွေမှာဘယ်နိုင်ငံရဲ့ဩဇာမှာပါဝင်မှုမရှိဘူးလို့ယာယီသမ္မတကအခိုင်အမာပြောကြားပါရယ်အောက်တိုဘာလကနေစခဲ့တဲ့တိုင်းရင်းဒေသတဝန်းကစစ်ကောင်စီကိုတွန်းလှန်နေတဲ့ဆက်ဆံရေးမှာပါဝင်တဲ့ NUG ရဲ့အခန့်ကဏ္ဍနဲ့ပတ်သက်လို့ယာယီသမ္မတဒူဝါလာရှိလာကိုမဲ့ရင်ချင်းနိုင်ငံဇွန်ကနေပြီးတော့ဆက်သွဲမေးမြန်းထားပါတယ်ရှင်
အခုဒီ NUG ဘက်ကဟိုစီရေးရောနိုင်ငံရေးရောပေါ့เนาะပြင်ဆင်ပြီးတော့နိုင်ငံကိုပြန်ပြီးတော့တိဆောက်မယ်ဆိုတဲ့ရည်မှန်းချက်မှာဒီအခုတရုတ်ကရောပေါ့เนาะနောက်ကုလသမဂ္ဂအပါအဝင်တောင်းဆိုထားတဲ့ဒီတွဲဆုံဆွေးနွေးဆိုတဲ့အဆင့်ကိုရောဘယ်ချိန်ရောက်မလဲရှင
်တွဲဆုံဆွေးနွေးရေးဆိုတာအဖြစ်တစ်ခုဖြစ်ပါတယ်ကျွန်တော်တို့ကလည်းအမြဲတမ်းပြောပါတယ်တကားပိတ်မထားပါဘူးတွဲဆုံဆွေးနွေးဖို့ဆိုတာတကားမပိတ်တာဘူးဒါပေမဲ့သူစုံရဲ့လမ်းကြောင်းနေတာဆိုတော့ဒီကောင်တို့ခဲ့တာပေါ့သူချို့ချို့ဒီကမ္ဘောဒီးယားကရောနောက်တောင်မေရိကစတဲ့ဖြင့်သူတို့ဓာကနေရာဒေတာကာလန်ဒေတာမတူပါဘူးမြန်မာနိုင်ငံရဲ့အခြေအနေကတော့ဒီထက်ဆိုးရတဲ့အနေဒါရှိတဲ့ကြောင်ကျွန်တော်တို့မှာသူစုံဆွေးနွေးဖို့တော်တော်စဉ်းစားရမယ်အနေထားရှိပါတယ်ကျွန်တော်တို့မသူဆုံးပါဘူးလို့လည်းဘယ်တော့မှအဲ့လိုမပြောပါဘူးမသူဆုံးဘူးလို့ပြောတဲ့ဟာကမင်းအောင်လိုက်တဲ့အဖွဲ့ကြီးဖြစ်ပါတယ်ကျွန်တော်တို့ကိုအချမ်းဖက်ဖြစ်တဲ့ကြောင့်မသူဆုံးဘူးလို့သူအမြဲတမ်းပြောပါတယ်ကျွန်တော်တို့ကတော့လုံးဝပိတ်ထားတာပေါ့ပါဒါပေမဲ့သူကတကယ်တမ်းပြောင်းလဲချင်တဲ့စိတ်ဓာတ်တော့ရှိဖို့လိုပါတယ်သူတို့ကတော့တောက်လျှောက်လိမ့်နေတယ်သူတို့သုံးဆွဲနေတဲ့စိတ်ကြီးကတော့သုံးခုပဲရှိတယ်လို့ပြောတယ်ဒါမတ်တီဆန်လမ်းတည်းအဲ့ဒါကိုသူလက်လာထားတယ်နံပါတ်1နဲ့လည်းတော့ကောင်းပါမယ်နံပါတ်2ကဘယ်တော့မှစစ်စတာမကြဘူးနောက်တစ်ခါဘယ်တော့မှမယူတာဘူးအခုလက်တာမယူတာပါပဲသူနဲ့လည်းဆွေးနွေးမယ်ဆိုပြီး NCA မှာနှစ်ပေါင်းများစွာအချင်းကုံလူကုံနဲ့လုပ်ခဲ့တာတည်းလိန်မှုပါသူတို့ကတိုင်းသားတွေရောအခြားပြည်တွေရောလိန်မှုလင်းနဲ့ချခိုင်းနေတဲ့ဘောပါပဲအဲ့လိုမဟုတ်မဲ့လည်းတကယ်ကိုမြန်မာနိုင်ငံကိုပြောင်းလဲချင်တဲ့စိတ်အပြည့်အဝရှိလို့ရှင်သူ့နဲ့လည်းကျွန်တော်တို့ယုံကြည်အောင်ပြည်သူလူထုယုံကြည်အောင်အရင်ပြဖို့လိုပါတယ်ကျွန်တော်ပြောထားပြတော့ပါကျွန်တော်တို့ပြည်သူလူထုကိုခါလေးလေးနဲ့ဘုံချေတက်ဖြတ်မတရားဖန်ဆင်းနေတာအကုန်လုံးတက်တွေကိုချက်ချင်းရတန်းစတဲ့ပြင်ပေါ်တော့သူလုတ်တင်တာရှိတယ်ချက်ချင်းပြောရရင်ပြည်သူလူထုကလုံးဝမယုံဘူးဒီမျိုးအောင်လိုက်တယ်သူ့ရဲ့စစ်တပ်ခွဲကိုဒါကြောင့်မို့သူတို့ကယုံကြည်အနိုင်အောင်သူရဲ့အခြေအနေဒီကိုဖန်တီးပေးဖို့လုပ်တယ်။ကဘာတိကျွန်တော်တို့ကပြည်သူလူထုထူးခြားတဲ့ပြည်သူလူထုအုပ်ချုပ်တဲ့အောက်ကနေပါမယ်။ကျွန်တော်တို့ကဝန်မချုပ်တော့ပါဘူးအနာဂတ်မှာ2008ဆိုတာကဟိုရထားကိုကြောက်ထင်းမှချတော့မယ်ရထားဖြစ်နေပြီ။အဲ့ဒါကိုသူကစက်ပြီး3မိနစ်တည်းတော့အမြန်ခုန်ချနေခုန်ချတော့မို့လမ်းကြောင်းကြောင်းနေတော့သူကဒီရထားလမ်းကိုပြောင်းရတော့မယ်။တမမို့ရင်တပ်ပြီကလုံးဝရစံရှိဖြစ်စီသူလည်းပြည့်စီတော့မှာပါစတဲ့လေဘာမှရစံရှိတော့ပါဘူးဆိုတဲ့အနေထားတွေကိုစဉ်းစားတင်ပါလေ
ဒီရှမ်းပြည်မြောက်ပိုင်းကဒီညီနောင်မဟာမိတ်ဒီစတင်ခဲ့တဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးကစပြီးတော့ဒီကီအန်ဒီပြည်နယ်မှာဖြစ်တဲ့တစ်တုံလုံးစစ်စင်ရေးတို့နောက်ချင်းနဲ့ရခိုင်မှာဖြစ်နေတဲ့စစ်စင်ရေးတွေနောက်ကီအန်ပြည်နယ်မှာလည်းအခုဆိုရင်မုံစစ်စင်ရေးဆိုပြီးတော့ပေါ့နော်ဒီတိုင်းသားအာဒီလက်နက်ကိုင်ဖွဲ့တွေရှိတဲ့ဒေသတွေမှာဒီစစ်စင်ရေးအသီးသီးဆလာတယ်ပေါ့လေအဲ့တော့ဒီလိုမြန်မာစစ်ကောင်စီကိုသူတို့အသီးသီးတွန်းလှန်ကြတဲ့စစ်စင်ရေးတွေကဒါသူတို့ဒေသအလိုက်လည်းဖြစ်နေတဲ့အခါမှာ NUG နဲ့ရောဆက်ဆံမှုရှိလားရှင
်ဟုတ်ကဲ့ကျွန်တော်တို့ဒီနိုင်ငံကြီးရဲ့ရတာမကပါဘူးစစ်စင်ရေးမှာလည်းကျွန်တော်တို့ shift set ပုံပေါင်းလုပ်ဆောင်ရပါတယ်တကယ်တမ်းကျွန်တော်တို့ရဲ့လူချင်းတာကတော့ရှင်းနပ်ကမန်တခုထဲအောင်မှာဖြစ်တော့အကောင်းဆုံးပေါ့အနာဂတ်ပြည်ထောင်စုတတ်မတော်မှာတော့အဲ့လိုပဲဖြစ်ဖို့ကျွန်တော်ကြိုးစားတော့မှဖြစ်ပါတယ်လောလောဆယ်နေတဲ့တော့ one chain of command ထဲမှာမရှိတာတော့မှကျွန်တော်တို့အချင်းချင်းဘယ်သူကမလုပ်တော့မယ်ဆိုတော့အဲဒီ coordinate operation နေတဲ့ကျွန်တော်တို့သုံးပါတယ်ဥပမာဆိုပါတော့ကျွန်တော်တို့မြောက်ပိုင်းမှာဆိုရင်စစ်တပ်တစ်နေနဲ့တမပြီးတော့အဲ့ဒီမှာရှိတဲ့ဒေါ်လာရဲ့ဖွဲ့နဲ့ PDF တွေပူးပေါင်းပြီးတော့လှုပ်ဆောင်နေတာတိုက်ပွဲဖို့နေတာဖြစ်ပါတယ်ဒီတောင်ပိုက်ပိုင်းမှာအထွတ်ပြင်းတင်းနီကရင်ဒေတာတနင်္သာရီရန်ကုန်တိုင်းပုဂူအဲ့ဒါဒီကတော့ကျွန်တော်တို့ တောင်ပိုင်းစစ်တေကအနေနဲ့ကျွန်တော်တို့သတ်မှတ်ပြီးတော့အဲ့ဒီမှာလက်နက်ကိုင် ER ဘွယ်နဲ့ PDF တွေကတောက်လျှောက်ပူးပေါင်းပြီးလှုပ်ဆောင်နေတာဖြစ်ပါတယ်ဒါကြောင့်မလို့ကျွန်တော်တို့မှာတောင်ပိုင်းရောအဲမြောက်ပိုင်းဒီမှာရောနေရာနဲ့ကျွန်တော်တို့လုပ်ပါတယ်နောက်တစ်ခါအလေးပိုင်းကိုလည်းကျွန်တော်တို့လုံးဆောင်နေတာဖြစ်ပါတယ်အဲ့ဒီအလေးပိုက်ကအင်မတန်အရေးကြီးပါလေနေပြည်တော်နဲ့လည်းနီးတဲ့အတွက်ကြောင့်အလေးပိုက်ကိုအားကောင်းအောင်ကျွန်တော်တို့ပူပေါင်းလုံးဆောင်နိုင်ပြီဆိုရင်နေပြည်တော်ကိုကျွန်တော်တို့အဲချင်းချောက်နိုင်တယ်တင်းစီနိုင်တယ်အနေထားထိကျွန်တော်တို့ရည်မှန်းထားတာရှိပါလေ
ဒါကတော့ NUG ယာယီသမရဒူဝါလာရှိလာကိုမဲ့ရင်ချင်းနိုင်ငံဇွန်းကနေတည်တံ့ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင
် VOA American တန်ရဲ့သတင်းမှန်သတင်းကို
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့ဒီဇင်ဘာလ၈ရက်တောက်ကြညချမ်းအစည်းအဝေးကိုရှုစားနာဆင်နေရတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်နိုင်ငံတကာအဆင့်ဘောလုံးပြိုင်ပွဲတွေမှာဖီဘာဒိုင်းတယောက်ဖြစ်တဲ့တာဝန်ထမ်းဆောင်ခွင့်ရဖို့ခန္ဓာကိုယ်ကြံ့ခိုင်မှုအရေးကြီးတယ်လို့အရေးဒီစိတ်ဓာတ်ကြံ့ခိုင်မှုနဲ့တခြားလိုအပ်တဲ့အရေးချင်းတွေပြည့်မီဖို့ကြိုးစားနေရပါတယ်လို့ကမ္ဘာဘောလုံးအဖွဲ့ချုပ်ဖီဘာမှာမြန်မာနိုင်ငံကနေပထမဆုံးအမျိုးသမီးဒိုင်းဖြစ်တဲ့တာဝန်ချိကြခဲ့တဲ့ဒေါက်ကော့ချာကပြောပါတယ်ဖီဘာဒိုင်းဖြစ်တဲ့10နှစ်သူတာဝန်ထမ်းဆောင်ခဲ့ပါတယ်အာရှနိုင်ငံတွေထဲမှာအကောင်းဆုံးအမျိုးသမီးဒိုင်း3ယောက်ရွေးချယ်ရမှာလဲပါဝင်ခဲ့တဲ့ဒေါက်ကော့ချာကသူ့ရဲ့အတွေ့အကြုံတချို့ကိုဒီသတင်းမဲ့ရဲ့အမျိုးသမီးခန္ဓာမှာပြောပြပေးထားပါတယ်
There's a path we must choose sometimes. Gotta stand up and fight sometimes.
ဒါကဒါ view ထပ်လို့ချိန်ပေးတာကျေးဇူးများကြီးတင်ပါရှင
်ကျေးဇူးပါတင
်ဟုတ်ကဲ့ပါ
ဒီနေ့ကျေးဇူးတင်ပါတယ
်ကျေးဇူးတင်နေပြီးတော့တွေ့ရတာလည်းအရန်ဝမ်းသာတယ်ဂုံလဲဂုံယူတယ်ဘာဖြစ်လို့လဲဆိုတော့မြန်မာနိုင်ငံမှာဒီ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်လိုနေရာမျိုးမှာပေါ့နော်မြန်မာနိုင်ငံကအမျိုးသမီးတယောက်ဒိုင်အဖြစ်နဲ့ပထမဆုံးလုပ်ခဲ့တဲ့သူတယောက်ဖြစ်တဲ့အတွက်ကြောင့်လည်းအထူးပဲကိုယ်ယူပါရယ
်ကျေးဇူးတင်ပါတယ်ဘုရားကျေးဇူးတော်ကြောင့်ပါ
ဟုတ်ကဲ့ပါရှင်အရင်ဆုံးမိချင်မိချင်တာကအဲ့တော့ဘယ်နှစ်ခုနှစ်မှာစပြီးတော့ဒီလို FIFA ဘောလုံးဒီဒိုင်အဖွဲ့ထဲမှာပါဝင်လာခဲ့တာလဲရှင
်2000ခုနှစ်ပေါ့2000ခုနှစ်မှာစပြီးမှတင်းတန်းသွားရတာပေါ့နော
်ဟုတ်ကဲ့
ဒါတော့ FIFA အတိအမှတ်ပြုလက်မှတ်ပေးတဲ့တင်ကြံကိုတော့ခွင့်ရတာအဲ့ဒီ nib ကလည်းစပြီ
ဟုတ်ကဲ့
တော့ခွင့်ရခဲ့တာပ
ါဆိုတော့အဲ့ဒါကတော့ဒါဘယ်လိုလူမျိုးတွေကိုယူရတာလဲကိုကဒီလိုနေရာရွေးခံရဖို့အတွက်ဘာတွေပြင်ဆင်ခဲ့ရလဲ
ပြင်ဆင်ဖို့ကတော့ကိုခန္ဓာစံခိုင်းမှုရှိရမယ်ပေါ့နော်တို့တို့တတ်မှတ်ထားတဲ့စံချင်းစံညွန်းကိုမိသား3000ပြည့်ရပါတယ်အဲ့ဒီစံချင်းစံညွန်းမြည်အောင်ကျမတို့ကစံခိုင်းမှုပြင်ဆင်ထားရတယ်ဥပဒေနဲ့ပတ်သက်တာကိုဒီမြန်မာနိုင်ငံတွင်းမှာနှစ်နှစ်အတည်ဆိုနှစ်နှစ်လောက်ကြိုပြီးမှာပေါ့နော်ပြည်တွင်းမှာပွဲလုပ်ရတယ်ဒီဥပဒေနဲ့ပတ်သက်တာ the laws of the game ကိုတကယ်ကြွန့်ကြွန့်ချင်းချင်းကိုကလေ့ကျင့်ထားမယ်ဆိုလို့ရှိရင်သူတို့ကဒီတင်တန်းကိုသွားခွင့်ရပြီသွားခွင့်ရပြီဟိုမှာလည်းအဲ့ဒါတွေစစ်တယ် fitness စစ်တယ်ရောက်ရောက်ချင်းနောက်နေ့မှာကျမတို့ကိုကြံ့ခိုင်ရင်စစ်ပြီးမှနောက်နေ့ဒီမှာသူတို့ကတင်တန်းပေးတယ်တင်တန်းပေးပြီးပွဲလေးတွေကိုသူတို့နည်းနည်းလေးစမ်းပြီးလုပ်ခိုင်းတာပေါ့နော်တင်တန်းတက်ပြီးမှဒီ FIFA ဒိုင်လူကြီးရဲ့လို့ဖြစ်လာတာပါ
ဟုတ်ကဲ့မြန်မာနိုင်ငံမှာအဲ့တော့ကိုကပထမဆုံးဒီ FIFA ဒိုင်ခွဲထဲမှာပါတဲ့အမျိုးသမီးဖြစ်တဲ့အခါကျတော့ဘယ်လိုခံစားရလဲအဲ့ဒီအချိန်မှာ
အခုလည်းမရောက်ဘူးလေနောက်ပြီးကိုကလည်းဘောလုံးနဲ့ပတ်သက်ပြီးမှအတွေ့အကြုံလည်းမရှိဘူးငယ်တုန်းကချက်ချင်းနေလို့ရင်းနဲ့အကစားကွင်းဒီမှာကိုကချက်ချင်းနေအနေနဲ့လှုပ်အားပေးရင်းနဲ့ဘလုံးကနာပဲတွေ့ဘူးတယ်ဥပဒေနဲ့ပတ်သက်လို့လည်းကိုကနားမလဲဘူးဒီလိုမျိုးနိုင်ငံတကာအဆင့်ကိုသွားရမယ်လို့လည်းမျှော်လင့်ထားတယ်လို့မဟုတ်တော့အဲ့လိုမျိုးသွားရမယ်ဆိုဝန်တာရာတော့တပြင်းဘလုံးဝန်တာမှန်းကိုမသိဘူးအရန်ဝန်တာပါတယ
်ဟုတ်ကဲ့
ဒီမျိုးအခွင့်အရေးရတာဟုတ
်ပါသွားပြီးတော့ဘယ်နိုင်ငံတွေမှာဘလို့ပွဲတွေသွားခဲ့ရလဲ
ပထမအောင်ဆုံးအဲ့ဒီမှာတင်တန်းတက်ပြီးမှာနော်24ရက်မြောက်နေ့မှာပေါ့နော်အဲ့ဒီမှာ FIFA ကနေဒီအရှိတောင်အာရှပြိုင်ပွဲမှာပေါ့နော် တိုင်လူကြီးလုပ်ဖို့ဆိုပြီးမလေးရှားမှာလုပ်တဲ့ပွဲမှာတွားပြီးမှစပြီးတာဝန်ထမ်းဆောင်ခွင့်ရခဲ့တာပေါ့အဲ့ဒီနေ့ကစပြီးမှ2005ခုနှစ်အထိတော့တနစ်ကိုတပွဲလောက်ပဲတွားရတယ်2006ခုနှစ်ပြီးတာနဲ့သူတို့ကအဲလူရွေးတာပေါ့နော်လူရွေးပြီးမှအကောင်ဆုံးဆုရတယ်အဲ့ဒီသူတို့ရွေးတဲ့အထဲမှာအဲ့ဒီဟာပြီးတာနဲ့တော့နောက်နှစ်ဒီဟာစပြီးမှလေမနာရတော့ဘူးတော့ချောက်သွားရတယ်ဟိုတနိုင်ငံနဲ့တနိုင်ငံပေါ့နော်သွားခဲ့ရတဲ့နိုင်ငံတွေကတော့ပြောမယ်ဆိုရင်တော့ဟိုယူရိုကိုလည်းရောက်တယ်ဂျပန်ရောက်တယ်ကိုရီးယားရောက်တယ်ဒီအရှေ့တောင်အရှေ့နိုင်ငံမှာဒီအာဆီယံနိုင်ငံမှာဆိုရင်တော့နိုင်ငံတွေထပ်တာပေါ့ဗီယက်နမ်တို့ဒီယူဒီယာတို့ဒီနိုင်ငံတွေကြတော့ခဏခဏသွားရတယ
်ဟုတ်ကဲ့အဲ့တော့ကိုကဒါပထမအဆုံးလူလည်းဖြစ်တဲ့အခါကျတော့လေအဲ့လိုပွဲစဉ်တွေသွားတဲ့အခါမှာရောအခက်အခဲတွေကြုံရတာရှိလားဘယ်လိုအခက်အခဲတွေကြုံရလဲရှင
်နိုင်ငံတကာပွဲဆိုတော့ပထမအဆုံးအချိန်မှာတော့အမလေးချက်သိမ့်ထားတယ်ဘာဖြစ်လို့မှားမှလည်းကြောက်တယ်အာယုံတအားဆိုင်ရတာလေနော်အဲ့ဒါကြောင့်မလို့အခက်အခဲဆိုတဲ့နေရာမှာတော့ဒီကိုလိုက်ရမယ်ဒီဘလုံးနောက်ကိုလိုက်တဲ့အချိန်မှာမီအောင်လို့ကိုဒီ line ပေါ်မှာအမြင်လိုက်ရတဲ့ဒုက္ခပေါ့နော်အဲ့ဒါတခုတော့တော်တော်လေးကိုဖိတ်စစ်ဖြစ်စီမှုရှိတယ်။နောက်ပြီးဘောလုံးပွဲပြီးခါနေနမနစ်3မိနစ်ဆိုရင်လေဒီလားထွက်ပြေးခြင်းနဲ့စိတ်တောင်ပေါက်လာတယ်အဲ့လိုမျိုးဟိုအာယုံစိုက်ရတဲ့အပိုင်းပေါ့နော်အဲ့ဒါမျိုးတော့ရှိပါတယ်။
ညာကြီးကြိုးစားအားထုတ်ခဲ့ရတာပေါ့
ဟုတ်ကဲ့ပ
ါဆော့ဆော့လုံးကပြောသွားတဲ့အထက်မှာပထမ9နှစ်လောက်ကတော့တနည်းမှတော့ခဲလောက်ပဲသွားရတယ်ဆိုတဲ့ဘောပေါ့နော်
။
ဒါပေမဲ့ဆုအကောင်းဆုံးဆုရပြီးတဲ့နောက်ပိုင်းလို့ပြောရဲအဲ့အကောင်းဆုံးဆုရအောင်ဘာဆုလဲရှင်ပြောပြပါဦး
။အကောင်းဆုံးဆုဆိုတာကသူတို့ကဒီရွေးလာတဲ့အရှိတောင်အရှမှာဆို3ယောက်ဆိုရလေယူဒီယာကဘာနီပါရဲ့အဲဗာလဲမလေးရှားကကောင်မလေးတယောက်
ညီမကြီးတယောက်ပါလေ
သူကလေကွင်းနေတိုင်သူကြီးပါပဲ
ဟုတ
်ကဲ့သူကျွန်မတို့3ယောက်ကို2006မှာသူတို့အကောင်းဆုံးကြီးဆိုပြီးမှရွေးလိုက်တယ်ပေါ့နော်
ဒီအမျိုးသမီးတိုင်နေတဲ့မှာမှအကောင်းဆုံး3ယောက်ဆိုပြီးတော့
ထိုက်လိုက်တာဟုတ်ကဲ့
အာဟုတ်ကဲ့အဲ့တော့တော်ကြကြကဒီ FIFA ဒီတိုင်နေမှာပေါ့နော်မပါခင်မှာရောအရင်တုန်းကတခြားအားကစားနဲ့ပတ်သက်ပြီးတော့ဘာတွေတွေ့ကြုံရှိခဲ့လဲဒီ FIFA တိုင်မဖြစ်ခင်ပေါ့ FIFA တိုင်ရောဘယ်လိုစပြီးတော့ဖြစ်သွားလဲဆိုတာလည်းပြောပြပေးပါလားရှင်အ
ဲ FIFA တိုင်ဖြစ်တယ်ဆိုတာတော့ပထမအဒီပြောထားတာလည်းရှိရလေအဓိကတော့ကိုက fitness ကောင်းတော့ဒီ FIFA တိုင်းဖြစ်လာတယ်လို့အန်တီကတော့ကိုကိုကိုယုံကြည်တာပေါ့နော်ဘယ်လိုဖြစ်လဲဆိုကိုကပြည်ခုံပြည်သမားကိုပြည်ခုံပြည်သမားမှာကိုကအရှိတောင်အရှာမှာရွှေတစိမ့်ရပြီးမှစံချိန်ကျိုးပြီးရွှေတစိမ့်ရခဲ့တဲ့လူဆိုတော့အဲ events ကလည်းမိသား3000ဖြစ်နေတယ်ဒီတိုင်းလုပ်ငန်းမှာပြေးရတဲ့အဲတာအဝဲအကွာအဝဲကလည်းမိသား3000တူတူပြေးခိုင်းတာဆိုတော့အဲ့ဒီညမှာကိုကဟိုဘက်မှာဆွမ်းဆွမ်းတမန်ပြောမယ်ဆိုရင်အပြေးမှာဒီတာလေးကိုကိုကဘယ်ပုံပိန်နေပြေးရမယ်ဆိုတာကိုကကြွန့်ကျင်နေပြီလေအဲ့ဒီကြွန့်ကျင်နေတဲ့အတွေ့အကြုံမို့လို့ဒီမှာတိုင်စလုပ်မယ်ဆိုတော့သူက fitness ကအဓိကဖြစ်တဲ့အတွေ့အကြုံမို့လို့ဒီ fitness အရင်ကောင်းနေတဲ့အတွေ့အကြုံတိုင်လူကြီးလုတ်ဖြစ်သွားတာပေါ့နော်
အဲ့တော့အဲ့လိုตัวပြီးတော့ဘယ်နှစ်လောက်ဒီ FIFA အခွဲထဲမှာဒိုင်ဖြစ်နေပါဝင်ခဲ့တာလဲရှင်စုစုပေါင်းနှစ်တွက်ပါရင်ပေါ့ဘယ်လောက်ရှိမလဲ
10နှစ
်ဒီ10နှစ်လောက်ပြီးတော့နောက်တော့ရောဟိုဒီထဲမှာဘာကြောင့်ဆက်မလုပ်ဖြစ်တာလဲရှင်အဲ့ချိန်မှာစပြီးတော့ဒီတွေကနေပြီးတော့မလုပ်ဖြစ်တော့တဲ့အကြောင်းလည်းပြောပြပါအောင
်မလုပ်ဖြစ်ရတဲ့အကြောင်းကတော့အဲ့ဒီ2010 theme ပေါ့နော် AFC ကနေဒီအတိနာမည်နဲ့ပဲဘိုင်နေမြေပေါ့နော်သူတို့ကဒီမလေးရှားမှာလုပ်မဲ့16နှစ်ပွဲနဲ့19နှစ်အောက်အရှက်ပွဲပေါ့နော်အဲ့ဒီပွဲကိုလုပ်မလားနောက်ပြီးမှကြီးကျက်တိုင်လုပ်မလားဆိုပြီးမှသူတို့စာပို့လာတယ်အဲ့ဒီစာပို့လာတဲ့အခါမှာအန်တီကကြီးကျက်နဲ့ပတ်သက်ပြီးမှအတွေ့အကြုံလုံးဝမရှိသေးဘူးလေနော်တိုင်လေးလုပ်ခါစားအဲလုပ်နေတာဆိုတော့အန်တီကတော့အဲ့ဒီပွဲမှာဆရာကိုပြောတယ်ကျွန်မတို့တိုင်ဥက္ကဋ္ဌပေါ့နော်မြန်မာနိုင်ငံတိုင်ဘွေးကသူကတော့ပြောတဲ့အခါမှာဘွေးကလည်းအေးဟုတ်တာပဲတဲ့နင်တင်းနှန်းနဲ့မတက်ရသေးဘူးဆိုတော့တဲ့အဲ့ဆိုအတွင်းရင်းမှုကိုသူကပြောဆိုပြီးမှ အန်တီတို့ရဲ့ဥက္ကဋ္ဌဘူရီတေအောင်ကအဲ့လိုပြောတဲ့အခါကျတော့အန်တီလည်းအတွင်းရေးမှုဆရာပန်နေတင်အောင်စီကိုသွားတယ်ဆရာပန်နေတင်အောင်ကနေအောင်ပြီးရင်ပြောမယ်ဆိုပြီးသူကဥစ္စစောကိုပြောတာပေါ့နော်ဥစ္စစောကိုပြောတဲ့အချိန်ခါမှာဥစ္စစောကပြောတယ်တဲ့အဲနင့်လူလူကတော့ဒီမှာနှစ်နှစ်လောက်တော့လောက်ခိုင်းပါကော့ကြာတိုင်အနေနဲ့ရှိနေရအောင်မယ်လို့ပြောတယ်တဲ့အကြောင်းရင်းဒီနှစ်နှစ်ပြီးမှပဲအစ်ရစ်တာလို့ပေါ့ဆိုပြီးအန်တီကိုအဲ့လိုပြောတယ်အဲ့လိုပြောတော့အန်တီကလည်းအဲလုံနေရင်တန်တန်နဲ့အဲ့ဒီနနစ်ပြည့်သွားတာပေါ့နော်နနစ်ပြည့်သွားတော့သူတို့ကအဲ့ဒီရတရလုတ်ပြီးလိုက်တာပေါ့ရတရလုတ်ပြီးလိုက်တဲ့2000အဲ့ဒီ2010မှာပဲအန်တီကဒီမိုနီကာဆိုရှိတယ် FIFA လीမိုနီကာရှိတယ်အမျိုးသမီးတွေကိုလိုက်ပြီးလေလာစုံစမ်းနေတယ်လို့တော့ထင်တာပဲသူကအန်တီကိုပြောတယ်Hello, Mama. Congratulations for World Cup. This. I don't feel like it. Yeah, I'm all right. Eh? Okay. No, I'm already retired. I'm all right. Oh, you don't want to go World Cup? This. Oh, I don't know. My office retired for me already. Mm.အဲ့လိုပြောလိုက်တော့သူကလည်း Oh my god ဆိုပြီးမှဒါပဲပြောနိုင်တာပေါ့ကိုကလည်းပြန်လဲတဲ့နှက်ကနေစပြီးမှဒီတိုင်းဒီချစ်ချက်တိုင်းလုပ်ဖို့ကိုကစက်ပြီးစူးစားရတာပေါ့နော်အဲ့ဒီမှာသူကိုရဲ့တိုင်းလုပ်တာတော့တခန်းရက်သွားတာပေါ့
တကယ်တမ်းဆိုရင်တော့ World Cup ပွဲမှာသွားပြီးတော့တိုင်းလုပ်ရမယ်ဆိုတဲ့ခါကျတော့မှကိုနိုင်ငံကကိုဝီတရဘိတ်ဖိတဲ့အချိန်တော့ထိုက်ဆက်လာ
ဟုတ်တယ်ဟုတ်တယ်အဲ့လိုမျိုးပေါ့
ကော့ချာကိုပြစ်ဆုံးမေးမြန်းပြီးတော့အမခင်ဖြူထွေးတင်ဆက်ပေးခဲ့တဲ့အမျိုးသမီးကဏ္ဍပါရှင်။နောက်သတင်းပတ်မှာတော့အဲ့ဒီလိုမျိုး fever အမျိုးသမီးတိုင်းတယောက်ဖြစ်နေအတိမတ်ပြူနေရရဖို့သူဘလို့ကြိုးပမ်းခဲ့ရတယ်လဲဆိုတာကိုနားဆင်ရဖို့ရှိပါတယ်။အခုဆက်ပြီးတော့တူတာဆုံးလေအမေရိကန်တခွင်စီစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့ Tuscaloosa Alabama တက္ကသိုလ်မှာပြီးခဲ့တဲ့ဗုဒ္ဓဖူးနေတော်ကကျင်းပခဲ့တဲ့ Republican ကိုယ်စားလှယ်လောင်းနေရဲ့စကားစစ်ထိုးပွဲအကြောင်းကိုတင်ပြထားပါတယ်ဒီစကားစစ်ထိုးပွဲမှာဘယ်ကိုယ်စားလှယ်လောင်းကအသာစီးရခဲ့တယ်လဲဘလို့အကြောင်းအရာတွေကိုညှင်းခုန်စကားစစ်ထိုးခဲ့ကြတယ်လဲဆိုတာကိုကြည့်ရှုလေ့လာခဲ့တဲ့ California တက္ကသိုလ် Berkeley ကနိုင်ငံရေးသိပ္ပံကျောင်းသူ Mackin Thiri Nana ဆိုးကိုကိုအောင်ဆက်သွယ်မေးမြန်းထားပါတယ်
ဆိုလို့ရှိရင်ဒါ Republican Party ရဲ့သမရကိုယ်စားလှယ်လောင်းဖြစ်ဖို့ပေါ့ဒါဟိုတခြားဒီကိုယ်စားလှယ်၄ယောက်ကနေပြီးတော့စကားစစ်ထိုးပွဲကျင်းပတာဆိုလို့ရှိရင်ဒါဟိုနောက်ဆုံးအချိန်ပေါ့ဆိုတော့မကြာခင်မှာပဲဒီ Party တွင်းပနာမရွေးကောက်ပွဲတွေလုပ်မယ်ဆိုတော့ဒီနောက်ဆုံးကျင်းပသွားတဲ့စကားစစ်ထိုးပွဲအချိန်နေပေါ့လေဆိုတော့ဒီစကားစစ်ထိုးပွဲမှာအထူးသဖြင့်တော့ဒီအမျိုးသမီးဦးရဲပဲပါဝင်ပါတယ်ဆိုတော့ Nikki Haley ပါဒီကုလသမဂ္ဂဆိုင်ရာ American အသံမကြီးဟောင်းပေါ့လေဆိုတော့သူနဲ့ပတ်သက်ပြီးတော့တခြားသူတွေကဟိုဝိုင်းပြီးတော့တော်တော်များများဝေဖန်ကြပါတယ်ဆိုတော့မန်ခင်တိနန္ဒဆိုးရဲ့အမြင်ရောပြပြပါအောင
်ဟုတ်ကဲ့ရှင်ခုကိုအောင်အောင်ပြောသလိုပါပဲ Nikki Haley ကိုအာဟိုပါတော့တိုက်ခိုက်ပြောကြတာတွေအများကြီးတွေ့ရပါတယ်ဒီစကရေလူပွဲမှာဆိုလို့ရှိရင်အဓိကအချက်၃ချက်ပေါ့နော်ပထမတစ်ချက်ကတော့အာသူတို့တွေက policy အရာပေါ့နော်အာသူတို့ယုံကြည်တာတွေကိုပြောကြားသွားတာကိုတွေ့ရတယ်နောက်တစ်ခုကကြတော့တဦးနဲ့တဦးပေါ့ဘယ်နေရာတွေမှာဥပမာနိုင်ငံရေးအရာအာနိုင်ငံခြားရေးပေါ့policy အရာနောက်ဒီလိုလူမှုရေးနဲ့ပတ်သက်တဲ့ policy အရာပေါ့နော်အာဘယ်လိုကွဲပြားနေဆိုတာရောသူတို့ distinguish လုပ်ပြီးတော့ပြောသွားတာတွေ့ရပါတယ်အဲ့ဒီမှာအာ Haley ကဘာကြောင့်ဒီလိုတိုက်ခိုက်လဲဆိုတော့သူကအခုချိန်မှာပေါ့နော် leading သဘောမျိုးဖြစ်နေပါတယ်ဒီ Trump ပြီးလို့ရှင်ပေါ့နော်ဒီချန်ရှိခဲ့တဲ့ဒီနေ့ debate လုပ်ကြတဲ့အာ၄ယောက်ထဲမှာဆိုလို့ရှင်ပေါ့လေနောက်သူ့အပေါ်မှာဒီလိုအရင်တော့ဥပမာဆိုလို့ရှင်အဲဒီဟိုပါတော့ Wall Street လို့ပြောပါတော့တွေကဒီ Sanders တို့ကိုထောက်ဖက်ခဲ့ပေးမယ်အခုဆိုရင်နီကီကိုဘက်ကပ်လုပ်လာတာတွေတွေ့ရတယ်ပေါ့เนาะအဲတခြားအဖွဲ့အစည်းတွေလည်းဒီလိုပဲနီကီကိုဘက်ကပ်လုပ်တာတွေအများကြီးရှိတာတော့တွေ့ရတယ်ဒါကြောင့်မလို့သူတို့အနေနဲ့ကသူတို့ရဲ့အကြီးမားဆုံးသောပြိုင်ဘက်လိုမျိုးသဘောထားပြီးတော့အတက်လုပ်တယ်လို့ကျွန်မထင်ပါတယ
်အထူးသဖြင့်အခုနောက်ပိုင်းလူရုစစ်တမ်းတွေမှာဆိုလို့ရှိရင်ဒါကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးဟောင်းလည်းဖြစ်နောက်ဒီတောင်ကယ်ရိုလိုင်းနားပြည်နယ်ရဲ့အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်တဲ့နီကီဟဲလေးကိုဒီထောက်ခံတဲ့အဲဟိုရာဂိုင်းတို့ပို့ပြီးတော့များလာတာပေါ့လေဒါဘာကြောင့်လို့ထင်ပါလဲ
အာဘာကြောင့်လို့ထင်လဲဆိုရင်တော့သူ့ရဲ့ဒီပေါ့နော်အတွေ့အကြုံတွေရလဲပါတယ်နောက်ပြီးတော့အာသူရဲ့အတွေ့အကြုံဆိုတဲ့နေရာမှာဒီပြည်တွင်းနိုင်ငံရေးအရာအယောပေါ့နော်နောက်တစ်ခါဒီပြည်ပဒီလိုသံအမတ်ကြီးဖြစ်တဲ့အာပြည်ပနဲ့ဆက်နွယ်တဲ့အဲနိုင်ငံရေးအမြင်တွေပေါ့ဒီ foreign policy ရဲ့အရာအယောပေါ့နော်အာသူ့မှာကအာပြည်ပြဝဝရှိတယ်နောက်ပြီးတော့သူ့ရဲ့ဒီ campaign တွေအတွက်အာဟိုပါပေါ့အလူရှင်နေရှိတဲ့အခါမှာဆိုလို့ရှိရင်လည်းသူကဒီအလူရှင်နေရဲ့ထောက်ပံ့မှုကြောင့်မလို့သူရဲ့အာယုံကြည်ချက် policy ကိုပြောင်းပြစ်လိုက်တယ်ဆိုတော့သူကမရှိဘူးပေါ့နော်ဒီလိုမျိုးအကြောင်းချက်တွေရှင်နောက်တစ်ခါဒီအမျိုးသမီးအဲဒီခေါင်းဆောင်မှုကလည်းတစုံတရာခန်းကဏ္ဍမှာသူ့ကိုပို့ပြီးတော့မှထင်ရှားစေတယ်ဟိုပါပေါ့နော်သူ့ကိုထောက်ပံ့တဲ့လူတွေပုံများလာစေတယ်ဆိုတာလည်းတွေ့ရပါတယ်ကို
Florida ပြည်နယ်အုပ်ချုပ်ရေးမှူးရွန်ဒက်စန်တစ်ဆိုရင်ဒါမကြသေးခင်နှုန်းကလည်းပဲအဲကယ်လီဖိုးနီးယားပြည်နယ်ကအဲအုပ်ချုပ်ရေးမှူးဟိုနယူဆမ်နဲ့သူတို့ဒီစကားစစ်ထုတ်ပွဲကျင်းပခဲ့ပါသေးတယ်ဆိုတော့ဒီ Florida ပြည်နယ်အုပ်ချုပ်ရေးမှူးရွန်ဒက်စန်တစ်ရဲ့အနေအထားရောဘယ်လိုရှိမလဲဘာဖြစ်လို့လဲဆိုတော့သူကလည်းပဲသူသာလျင်ဒါဟို Republican ကိုစားပြုသမရလောင်းဖြစ်တင်နေဆိုပြီးတော့သူ့ဘက်ကတော့အခိုင်အမာပြောနေတာပေါ့ဆိုတော့ဒီလိုကိစ္စတွေနဲ့ပတ်သက်ပြီးတော့ဗာမြန်ပြောချင်ပါတယ
်သူ့အနေနဲ့ကသူ့ရဲ့ Republican ဟိုပေါ့နော်အဲဟိုထောက်ခံတဲ့လူတွေရဲ့ထောက်ခံမှုတစုံတရာအတိုင်းအတာရှိတယ်ဆိုတာကတော့မှန်ကန်ပါတယ်သို့တော်လည်းပဲပေါ့နော်တချို့ဒီလိုလူမှုရေး policy နဲ့ပတ်သက်လို့ရှိရင်သူ့မှာကအများကသူ့ကိုထောက်ခံရလောက်တဲ့အနေအထားမျိုးတွေမရှိတဲ့ပေါ့နော်သူ့ရဲ့ရည်တည်ချက်တွေရှိပါတယ်ဥပမာ transgender issue တွေဆိုလို့ရှိရင်အမျိုးသမီးကနေအမျိုးသားကနေအမျိုးသမီးစသဖြင့်ပေါ့เนาะဒီ biological အရာပြောင်းလဲပြီးတော့နေထိုင်တဲ့လူတွေဆိုလို့ရှိရင်သူ့အနေနဲ့ကတော့နားမလည်နိုင်ဒါဒီလိုမျိုးကလေးတွေရှိတယ်ဆိုရင်ဒီကလေးတွေရဲ့ကျန်းမာရေးအတွက်ကိုဥမာနီကီကပြောတယ်ပေါ့เนาะနီကီဟဲလီကထောက်ပံ့ပေးရမယ် health care တွေဆိုရင် तू ကဒါကိုဒီလိုလောက်တာထောက်ပံ့နေဆိုတာက child abuse လောက်တာအဲစသဖြင့်ပေါ့เนาะသူ့ရဲ့ stand နေရာဒါမျိုးလေးတွေရှိတဲ့အခါမှာသူအတွက်မဲရည်အတွက်အများကြီးရနိုင်မှုဆိုတာသူ့မှာအခက်အခဲရှိနိုင်ပါတယ
်ဆိုတော့ဒီနေရာမှာစကားစစ်ထုတ်ပွဲမှာဟိုအဓိကအရင်သမရဟောင်းဒေါ်နယ်ထရမ့်နဲ့ပတ်သက်ပြီးတော့ဟိုတောက်လျှောက်ဝေဖန်လာတာကတော့နယူးဂျာဆီပြည်နယ်ရဲ့အုပ်ချုပ်ရေးမှူးဟောင်းခရစ်ခရစ်တီပေါ့ဒါဟိုတုန်းကတော့သူကလည်းထရမ့်နဲ့အင်မတန်ရင်းနှီးတဲ့သူပါဆိုတော့အခုဒီမှာကတော့ဟိုတုန်းကဆိုရင်တော့ဒါChris Christie ကနေပြီးတော့သူသားဟို Trump ကိုဝေဖန်တဲ့သူပေါ့ကျန်တဲ့သူတွေကဒါရင်ကုန်နှုတ်ပိတ်နေကြတယ်ဆိုပြီးတော့ပြောပါတယ်အခုဒီစကားစစ်တိုးပွဲမှာတော့ဒီ Ron DeSantis ကနီကီဟဲလီယောကဒီ Donald Trump နဲ့ပတ်သက်ပြီးတော့ဟိုတော်တော်လေးဝေဖန်တာကိုတွေ့ရပါတယ်ဘာကြောင့်လို့ထင်ပါလဲ
ဟုတ်ကဲ့ပါအခုဒီစကားစစ်တိုးပွဲမှာဆိုလို့ရှိရင်ထူးခြားချက်ကလေးရပါတော့အဲဒီ candidate 4ယောက်လုံးဟာအသူတို့ကိုသူတို့ပေါ့နော်အ Trump နဲ့အပြိုင်တခြားရွေးချယ်စရာအ candidate တွေဖြစ်နေသူတို့ခွဲထွက်ဖို့အစူးစားတာပေါ့ပို့ပြီးတော့ပေါ့နော်ထင်ထင်ရှားရှားတွေ့လာရပါတယ် Trumpမရွေးချယ်ဘူးဆိုရင်ဘသူ့ကိုရွေးချယ်မလဲလို့ဖြစ်လာတဲ့အခါမှာသူတို့ရွေးချယ်ဖို့ဆိုတာမျိုးကိုသူတို့ကဟိုပို့ပြီးတော့ပေါ့နော်အချင်းချင်းရှာရှာပြတာလာတာမျိုးကိုတွေ့ရပါတယ
်ဟုတ်ကဲ့ပါဟုတ်ကဲ့ဆိုတော့ဒါမကြခင်နောက်ထပ်သတင်းပတ်4ပတ်5ပတ်လောက်ဆိုလို့ရှိရင်ပဲ Republican Party ထဲမှာပေါ့လေ Republican Party ကိုစားပြုသမရလောင်းကိုစပြီးတော့ရွေးချယ်ကြမှာပါ ဒါပြည်နယ်အလိုက်သူတို့စပြီးတော့ရွေးချယ်လေးရှိပါတယ်ကျွန်တော်အဲ့ဒီခါမှာပဲအဲ Republican Party ရဲ့သမရကိုယ်စားလှယ်လောင်းဘသူဖြစ်လာမလဲဆိုတာကိုတော့အားလုံးကအဲစောင့်မျှော်ပြီးတော့ကြည့်ရမှာပေါ့လေကျွန်တော် Matt Kin Thiri နနာဆိုကျွန်တော်တို့အခုလိုဖြည့်ချပေးရတဲ့အတွက်ကျေးဇူးအထူးတင်ပါတယ်
ကျေးဇူးပါကိုဟောင်း
Republican ကိုယ်စားလှယ်လောင်းနေရဲ့စကားစစ်ထိုးပွဲတွေကိုလေ့လာခဲ့တဲ့ California တက္ကသိုလ်ဘာကလီကနိုင်ငံရေးသိပ်ပံကျောင်းသူမက်ခင်သီရီနန်နာဆိုကိုကိုအောင်ကဆက်သွယ်မေးမြန်းပြီးတော့တင်ဆက်ပေးခဲ့တဲ့တုဒ္ဒဆောင်လေး American တခွင်စီစဉ်ပါရှင်အခုဆက်ပြီးတော့သိပ်ပံတဲ့နည်းပညာခန္ဓာကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့ Sodium Chloride စားအကြောင်းကိုတင်ဆက်ပေးထားပါတယ်လူသားတွေအတွက်အင်မတန်မှအသုံးဝင်လာတဲ့စားကိုဘာကြောင့် Salt လို့ခေါ်ကြပါသလဲတီးကြရက်တည်နေတဲ့ဆိုရင်အင်မတန်မှအန္တရာယ်ကြီးလာတဲ့ဆိုဒီယမ်နဲ့ကလိုရင်းဓာတုပစ္စည်းနှစ်ခုပေါင်းစပ်ပြီးတော့ဖြစ်ပေါ်လာတဲ့စားအကြောင်းကိုဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုဆက်သွယ်မေးမြန်းပြီးတော့ဒေါက်ခင်မျိုးသက်ကမေးမြန်းတင်ပြပေးထားပါဗျာ
ဆဲလို့ခေါ်တဲ့ကလစီတွေအတွက်လိုအပ်တဲ့ရေပမာဏကိုထိန်းညှိတာသွေးဖိအားတွေအုံနောက်အာယုံကြောနဲ့အစာချေမှုတို့ဇီဝလုပ်ငန်းဆောင်တာတွေမှာမရှိမဖြစ်လိုအပ်တဲ့စားနဲ့ပတ်သက်ပြီးဘာတွေသိထားကြပါသလဲ။ပထမဆုံးစားကိုဘာကြောင့် salt လို့ခေါ်ပါသလဲ
။ salt ဆိုတာကတော့ကျွန်တော် chemistry နေလဲတော့ sodium chloride ကိုဟိုပြောတာများပါတယ်။ဖိလဲရေငါရတယ်လေဒီစားကြောင့်ပဲပေါ့။တော့အဓိကအားဖြင့်စားတာပင်လေရေထဲမှာ 30 to 40% ကြာပါတယ် 3 to 4% ပိုင်းတော့မှတော်တော်လေးကိုငံနေပြီဆိုတော့ပင်လေရေအများစုပါငံကြတာပဲလေအဲ့တော့ black sea လို့မျိုးနောက်မှရင်ကျွန်တော်တို့ဒီကုန်းနဲ့ပိတ်တဲ့နေရာတွေမှာဆိုစားတွေကအများကြီးပိတ်နေတယ်ဒီဘက်ကပင်လေနဲ့နီးတဲ့နေရာစားပေါ်တာတကယ်လေစားကိုဘယ်လိုရမလဲဆိုတာအရင်ကမတိကြအောင်အဲတော့တိဘက်သူတို့တောင်ပေါ်ဒေသတွေကျွန်တော်ရှမ်းကုန်းမြို့ပြင်မြင့်တော့ဒီနေရာတွေအဲ့နေရာတွေမှာစားအတော်ရှားပါတယ်အဲ့တော့စားကိုငွေကြေးအနေနဲ့သုံးရတယ်ရောမအမ်ပါယာမှာလာစားပေးတယ်နည်းစားနဲ့တံပိုးဖြတ်ပေးတယ်ဟိုကကျွန်တော်တို့ဒုတိယကမ္ဘာစစ်ပြီးတော့ဟိုမှာဒီကလွတ်လပ်ရေးရပါတယ်ရတဲ့အခါမှာကျွန်တော်လာစားဘူးလို့ပေးမယ်ဆိုတော့စပါတစ်လဲပေါ့တရားရဲ့လေးပုံတူဒီနှုတ်မှာအနေဆုံးလာတာဆိုတော့မှတ်ပါတယ်အဲ့ဒီအတိုင်းပဲစားကိုလည်းရောမအမ်ပါယာမှာသူ့ရဲ့စစ်သားတွေကိုလာစားပေးတယ်အဲ့ဒါကြောင့်ဆော့ဟာဆယ်လီနီယံနော်ဆယ်လာရီဆိုတဲ့စကားစားကိုပေးတယ်ဆိုတော့သဘောပေါက်ကြတယ
်စားဆိုလို့ရှင်ဒီလူတွေအတွက်အမတန်အသုံးဝင်ပါတယ်ဆရာအသုံးဝင်တယ်လို့သူ့ကိုစားတာများသွားရင်လည်းအန္တရာယ်ရှိရဆိုပြီးတော့လူတွေကကြောက်ကြပါတယ်ဆရာအဲတစ်ချိန်တည်းမှာပဲဒီစားနဲ့ပတ်သက်ပြီးတော့လူတွေကသိပြီးတော့ဂါဂနနာမတိကြပါဘူးဆရာအဲတော့စားကိုပထမဆုံးဆရာအဲ့ရဓာတ်ုပ်ဖွဲ့စည်းပုံကစပြီးတော့ပေါ့နော်စားအကြောင်းကိုလည်းရှင်းပြပြပါဆရာ
အဲစားအကြောင်းပြောရင်အမှန်စိတ်ဝင်စားစရာကောင်းတယ်စားက chemistry မှာဆိုရင် sodium chloride လို့ခေါ်တယ် sodium တစ်လုံးနဲ့ chlorine 6 လုံးNA1 နဲ့ CL1 ပေါ့အဲ့ဒီအတံမြင်ပေါင်းဆက်ထားတယ်ဒါပေမဲ့တကယ်တကယ်သူဖွဲ့စည်းပုံကြည့်လိုက်ရင် NA ကိုကလိုရီ6လုံးကဝိုင်းရံလာတယ်လို့ကလိုရီ6လုံးကိုလည်း NA 6လုံးကတစ်ခါဝိုင်းရံပြတယ်ဒီလိုမျိုးလှက်ပတ်ပြီးတော့ဝိုင်းရံတဲ့အတွက်ဒီကောင်ကအမှန်တည်မြဲတဲ့အဆိုင်ခဲကြီးဖြစ်တယ်အမှန်ကြည့်လိုက်ရင်ဆိုဒီယမ်ဆိုတာအမှန်အန္တရာယ်ရှိတဲ့ကောင်ဆိုဒီယမ်ကိုတက်တူပါလေအဲ့တော့ရေထဲပြစ်ချတယ်ထပေါက်တော့မီးလောင်တယ်ဆိုဒီယမ်ကငွေရှာနဲ့တွေ့လဲမီးထတောက်တယ်ဒါကြောင့်ဘက်ထရီကားတွေဘာတွေမှာဆိုရင်လစ်သီယမ်ပေါ့လစ်သီယမ်ကဆိုဒီယမ်ထက်ကိုပိုပြီးအတက်ဖြစ်တယ်အတက်ဖြစ်တယ်ဆိုဓာတ်ပြလွယ်တာပေါ့ဆိုတော့ငွေရှာနဲ့တွေ့ရင်မီးထလောင်တယ်နဲ့ဒါကြောင့်ဘက်ထရီလောက်တဲ့လူတွေကလစ်သီယမ်ကိုသုံးတဲ့အခါမှာဆိုရင်အမှန်တန်သတိထားတယ်အရင်လည်းလုံခြုံရတယ်ဒါပေမဲ့လုံးချုံလည်းဘူးဖေးဝတ်မဖြစ်ဘူးဒီနှစ်ခုကိုမျှတအောင်လုပ်ရတယ်ဆိုဒီယမ်လည်းဒီတိုင်းပဲဆိုဒီယမ်ကိုရေထဲထည့်ရင်ပေါက်ဝင်မီးလောင်ဒါပေမဲ့ဆိုဒီယမ်ကိုကျွန်တော်တို့ကဘာနဲ့ပေါင်းစပ်စီလဲဆိုကလိုရီနဲ့ပေါင်းစပ် တလူရင်းက CL လို့ကျွန်တော်တို့ကမှတ်တယ် CL ကတကယ်တော့ဒီတိုင်းမနေဘူး CL2 အနေနဲ့နေတာပေါ့ CL2 ကနည်းနည်းလေးရှူုံနဲ့သေးသွားတယ်သူက poisonous ဖြစ်တယ်ဒီတန်းငွေကအဆိပ်တန်းငွေဖြစ်တယ်ဒုတိယပထမကဘာစစ်ကပေါ့ဂျာမန်တွေကအဲ့ဒီကလိုရီနဲ့ကာဗွန်မိုနောက်ဆိုက်ကိုရောတော့ force gene ဆိုတဲ့တန်းငွေဖြစ်လာတယ် master gas ဆိုတော့လည်းဖြစ်လာတယ်အဲ့ဒီ gas တွေကအဝါရောင်ရှိတယ်အဲ့ဒီကလိုရီပါတဲ့เนาะဓာတ်ပြုနိုင်တဲ့ပစ္စည်းတွေအများကြီးရှိတယ်အဲ့ဒီကောင်တွေကအန်ဒီရဲ့ပေးနိုင်တဲ့အဆိပ်တန်းငွေဖြစ်တယ်ကြောက်စရာအမှန်ကောင်းပါလေသို့တော့အဲ့ဒီကလိုရီကိုဆိုဒီယမ်နဲ့သာပေါင်းလိုက်တာကျွန်တော်တို့စားသုံးလို့ရတော့စားဖြစ်လာပါတယ်အဲ့ဒီစားကခုနကျွန်တော်ပြောတယ်လို့ပေါ့လူကိုခန္ဓာအတွက်ကိုဒီအလက်ထရွန်လေးတွေရွေ့ရှားတဲ့အုံနောက်ကနေတော့အာဟင်ဂျောတွေကိုအမိန့်ပေးတဲ့အခါမှာပြက်စစ်တပ်အနေနဲ့ဒီစားလေးကတော့လိုပါတယ်စားမရှိလို့မရဘူးအဲ့တော့စားကခုခန္ဓာထဲမှာအသင့်အတင့်ရှိတယ်ဆိုရင်ဒါတော့အမှန်ကောင်းပါလေအဲ့ဆိုဒီယမ်ရောပါတယ်ဆိုဒီယမ်ကတို့ကိုဒုက္ခပေးနိုင်တယ်ဆိုရင်ပိုတက်ဆီယမ်ထည့်လိုက်ပါလားဆိုတော့ဒီနောက်ပိုင်းမှာပိုတက်ဆီယမ်ကလိုရိုက်ဆိုတော့စားကိုအစားထိုးတယ်ပိုတက်ဆီယမ်ကလိုရိုက်ကတော့အရသာခါတက်တက်ဖြစ်တော့လူတွေသိမ့်မကြိုက်ပါဘူးဒါပေမဲ့ကျွန်တော်တို့ဒီကတော့ကျန်းမာရေးအတွက်လို့ရတော့ပိုတက်ဆီယမ်နဲ့ဆိုဒီယမ်ကိုရောတော့ကလိုရိုက်အနေနဲ့စားကိုကျန်းမာရေးစားတယ်မှာသုံးရပါတယ်ဒါဆို
ရင်ဟိမဝန္ဒာစားဆိုပြီးတော့ဒီ pink salt ဆိုပြီးတော့ဒါလည်းလူတွေအတွက်ကျန်းမာရေးကောင်းတယ်ဆိုပြီးသုံးနေကြပါတယ်အဲ့စားအကြောင်းလည်းနည်းနည်းပြောပြပေးပါဦးအဲ
ကျွန်တော်တို့ကစားကတော့12မျိုးလောက်ရှိတာပေါ့လေစားကိုကျွန်တော်တို့ကပြုပြင်ထားတယ်တွေ့လာတယ်သဘာဝအတိုင်းတွေ့လာတယ်ဆိုရင်အဲ့စား12မျိုးလောက်ရှိပါတယ်လူစားသုံးတဲ့လူတွေအမျိုးမျိုးကဟောစားသုံးကြပါတယ်ဟိမဝန္ဒာစားကတော့ကျွန်တော်တို့ဒီအဲ့ဟောအမှန်တန်တန့်စင်ကောင်းမှုတော့အဲ့ဒီမှာပါဝင်တဲ့တချို့ဒီဘက်တီးရီးယားတွေနဲ့အကောင်လေးတွေကဘောလုံးပေါ့သူအကျိုးပြုတဲ့ဘက်တီးရီးယားရှိတယ်အဲ့ဒီဘက်တီးရီးယားတွေကလည်းဒီအယောင်လေးကိုပြောင်းစေတာရှိတယ်နောက်တစ်ခုကသူ့စီမှာပါတဲ့ mineral တွေပေါ့ mineral တွေကိုဘက်တီးရီးယားတွေကစားပြီးတော့တဲမှာအယောင်ဖက်ဖက်လေးဖြစ်စေဒါကြောင့်ကျန်းမာရေးကောင်းတယ်ဆိုတော့သူတို့ယူစားကြတာရှိပါလေဟိမွန်တာစားတော့ကျွန်တော်တို့ဒီအဲ့ဟောအမှန်တန်တန့်စင်ကောင်းမှုတော့အဲ့ဒီမှာပါဝင်တဲ့တချို့ဘက်တီးရီးယားလေးတွေရှိတယ်အဲ့ဒီကောင်တွေကဒီအေးတဲ့နေရာမှာနေတဲ့လူကိုခန္ဓာကိုကျန်းမာတန်ဆွမ်းစေတယ်ဆိုတော့ဒီ myth ပေါ့လေကျွန်တော်အယူဆရှိလို့ပုံကြတာပါတမန်အဖြစ်တော့ကျွန်တော်တို့အကောင်းဆုံးက sea salt လို့ခေါ်တယ်ပင်လယ်ရေကရတဲ့စားကိုဘုမာပြကပင်လယ်ရေကရတဲ့စားပဲသုံးပါတယ် sea salt သုံးတယ်
ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်။ဆိုဒီယမ်ကလိုရိုက်စားအကြောင်းကိုဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုဆက်သွယ်မေးမြန်းပြီးတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ပေးခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍပါရှင်။ဒီကနေ့ညရဲ့အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညမှာထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်စနေမနေ့ခင်းမှာလည်းတလဲပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နှာစင်နိုင်ပါရယ်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကတလဲပြောပြပေးပါမယ်ရှင်။အရှေ့လေပိုင်းဂါဇာဒေသအခြေအနေပတ်သက်လို့ American သမ္မတဂျိုးဘိုင်ဒန်ဟာ Israel ဝန်ကြီးချုပ် Benjamin Netanyahu ဂျော်ဒန်ပြင်အဗ်ဒူလာရိုးနဲ့ဂျာတာရီနေတုံးကတယ်လီဖုန်းပေါ်ကနေတိကျစီဆက်သွယ်ပြီးတော့ဆွေးနွေးခဲ့ပါရယ်။ဒီဟာမတ်စစ်သွေးကြွတွေဖမ်းထားတဲ့တစားကန်တွေလွတ်မြောက်မလာသေးတာစိုးရိမ်စရာဖြစ်တယ်လို့ဒီ Israel ဝန်ကြီးချုပ်နဲ့ဆွေးနွေးချိန်မှာသမ္မတဘိုင်ဒန်ပြောကြားခဲ့ကြောင်းအေဘီရောကသတင်းထုတ်ပြန်ပါရယ်။ဂါဇာဒေသကိုလူသားချင်းစာနာတဲ့အကူအညီတွေမပြတ်ရေရှည်ပို့ပေးနိုင်ဖို့နဲ့အရက်သားတွေကိုကာကွယ်ဖို့အရေးကြီးတာကိုလည်းသမ္မတကအလေးထားပြောကြားခဲ့တယ်လို့ဒီထုတ်ပြန်ချက်မှာပြောပါရယ်။ဂါဇာမြောက်ပိုင်းကနေတောင်ပိုင်းကိုပါတိုးချက်ဆစ်ဆင်နေတဲ့ Israel အနေနဲ့ပါလက်စတိုင်းအရက်သားတွေမထိခိုက်အောင်ကာကွယ်မယ်လို့ပြောထားပေမဲ့လက်တွေ့အပြောနဲ့အလုပ်မညီဘူးလို့နိုင်ငံသားရေးဝန်ကြီး Anthony Blinken ကလည်းချာတာရီနေတုန်းကဗြိတိန်နိုင်ငံသားရေးဝန်ကြီးနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါရယ်။ မြန်မာလာအိုနဲ့ကမ္ဘောဒီးယားနိုင်ငံတွေမှာလူတွေကိုမှောင်ခိုကူးပြီးတော့ online ငွေလိမ်ခိုင်းတွေမှာအကျဉ်းအလုပ်ဆေးခိုင်းမှုမှာပါဝင်ပတ်သက်မှုလေသူတွေနဲ့လုပ်ငန်းတွေကို American, Britain နဲ့ Canada နိုင်ငံတွေပေါင်းပြီးတော့တန်ခတ်အရေးယူလိုက်ပါတယ်။ရွှေကုတ်ကိုမြို့သက်ကကာစီနိုလောင်းကစားရောင်လုပ်ငန်းတွေ online ငွေလိမ်ခိုင်းတွေမှာလုပ်ကင်ဖို့လူကုန်ကူးမှုမှာပါဝင်ပတ်သက်နေတဲ့အထက်ကဒီမြန်မာစစ်တပ်ထိန်းချုပ်မှုအောက်မှာရှိတဲ့ကရင်နယ်ကြားဆောက်တပ်အကြီးအကဲဗိုလ်မှူးကြီးစောချစ်သူစီးပွားရေးသမားဆော်မင်းမင်းဦးနဲ့ရှီဂျင်ချန်တို့ကိုဒီအရေးယူတန်ခတ်ပိတ်ဆို့လိုက်တာဖြစ်ပါတယ်ရှင်
။နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမျက်မွန်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ John Dryden နဲ့ Robert Best တို့ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးဘေးပြာဝေးကွာစိတ်ချမ်းသာကိုကြမ်းပါလို့လူရဆန္ဒတွေပြည့်ကြပါသေးရှင
This program